Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ26ရက်အင်္ဂါနေ့ညပိုင်း 9:30 အစီအစဉ်တွေကိုလိုင်းတိုမီတာ24 25 51နဲ့လိုင်းလမီတာ190ရုပ်ကနေထိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ပြထွေးပါ။ထိုင်းနဲ့မလေးရှားနယ်စပ်ကလူကုန်ကူးသူတွေဆွန့်ပစ်ခဲ့တဲ့စကန်တစ်ခုမှာလူသေးလောင်းတရာကျော်ကိုရှာတွေ့ခဲ့ပြီးတဲ့နောက်မှာတော့စစ်ဆေးမှုတွေလုပ်ဖို့အတွက်စတင်တူဖော်နေပြီလို့မလေးရှားရဲရာရှိတွေကပြောပါရယ်။အီရတ်နိုင်ငံမှာတော့ဒီအနောက်ပိုင်းအန်ဘာပြည်နယ်ကိုအာရစ်စစ်သွေးကြွတွေလက်ထဲကနေပြန်ပြီးသိမ်းယူနိုင်ဖို့အီရတ်အစိုးရကစစ်ဆင်ရေးဆင်နေပါပြီ။တခါအိန္ဒိယနိုင်ငံဘက်မှာတော့အပူလိုင်းကျရောက်တဲ့အတွက်ကြောင့်လူ900ကျော်သေဆုံးခဲ့ရပါတယ်။ဒီလိုမျိုးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီ။လီစီပြည်ဒုက္ခသည်တွေကိုလေကြောင်းကနေစတင်ရှာဖွေသွားမဲ့အပြင်ကပ်ပလီပင်လယ်ပြင်ထဲမှာလည်းထိုင်းရင်တပ်ကိုဆစ်လုပြီးဒုက္ခသည်တွေကိုအကူအညီပေးသွားမှာဖြစ်တယ်လို့ထိုင်းနိုင်ငံကပြောလိုက်ပါတယ်
။การดำเนินการกำกับดูแลการประจำของกัสยานกรณีองค์กรระหว่างประเทศหรือมิตรประเทศ
ထိုင်းလေတပ်ဦးစီးချုပ်ပြောတော့တာပါရှင်အသေးစိတ်ကောင်နောက်ပိုင်းမှာကြားရမှာပါ။ဒါအပြင်လက်ပတန်းမြို့ကထိမ့်သိမ်းခံចောင်းသားတွေကိုဒီကနေ့ရုံထုတ်တဲ့အခြေအနေသတင်းပြန်လည်တင်ပြချက်နဲ့မလေးရှားကမြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့သတင်းတွေအပြင်ငင်းချမ်းရေးလုပ်ငန်းစဉ်မူပေါင်းချမှတ်နိုင်ရေးချင်းမိုင်မြို့ကတိုင်ရင်တာခေါင်းဆောင်တွေရဲ့အစည်းအဝေးနောက်ဆုံးရသတင်းတွေကိုလည်းကြားဖို့ရှိနေပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင်။
ထိုင်းနိုင်ငံနဲ့ကယ်လီရဲ့မလေးရှားနယ်စပ်မှာလူကုန်ကူးသူတွေဆွန့်ပစ်ခဲ့တဲ့တောအုပ်စခန်းတစ်ခုထဲမှာတော့ဆွေးမြေ့ပြီးဖြစ်တဲ့လူသေးအလောင်း100ကျော်ကိုမလေးရှားအာဏာပိုင်တွေကတင်းနှလာနေတုန်းကရှာဖွေတရှိခဲ့ပြီးတဲ့နောက်ဒုဖော်မှုတွေကိုစလုပ်ခဲ့တယ်လို့မလေးရှားရဲရာရှိတွေကပြောပါရယ်။ကျွန်းချန်တဲ့အလောင်းတွေကိုအဖျော်အိတ်တွေကိုထည့်ပြီးတော့မလေးရှားနဲ့ထိုင်းနယ်စပ်ကဝမ်ကယ်လီယန်မြို့ကိုတည်ယူသွားခဲ့ကြတာပါ။ဒီနေရာမှာအဲ့ဒီလူတွေဘလို့ယောဂနဲ့ဘာကြောင့်တည်ခဲ့ကြလဲဆိုတာကိုမသိရသလိုယောဂဗေဒပညာရှင်တွေနဲ့အလောင်းတွေကိုစစ်ဆေးသွားမဲ့အကြောင်းဖက်ဒန်ဘက်ဆာမျိုးကရဲချုပ်ရီဇာနီချီအစ်မီလ်ကပြောပါတယ်မလေးရှားနိုင်ငံမြောက်ပိုင်းဖာလစ်ဒေသမှာအခုလိုမျိုးလူသေးအလောင်းတွေရှာတွေ့ခဲ့တဲ့လူမျိုးဒီလအစောပိုင်းတုန်းကလည်းထိုင်းနိုင်ငံဘက်ချန်နယ်ဆက်မှာလူသေးအလောင်းဒါဇင်နဲ့ချီမြုပ်နှံထားတာကိုတွေ့ခဲ့ရတာပါအခုလိုမျိုးရှာဖွေတွေ့ရှိမှုတွေကြောင့်မရေမတွက်နိုင်တဲ့လူတွေစီကနေငွေအထင်ကောက်ယူပြီးတော့လူမောက်ကိုကူးခဲ့ကြသူတွေတော်ရဲမှာလှုပ်ရှားသွားလာခဲ့တဲ့နေရာတွေကိုလည်းရှာဖွေတွေ့ရှိခဲ့တာပါလူမကိုကူးခံရသူအများစုကတော့ဆင်းရဲတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဖြစ်ကြပြီးတော့မလေးရှားလိုစီးပွားရေးအခွင့်အလမ်းပို့ပြီးတော့ကောင်းတဲ့နေရာတွေမှာအလုပ်လုပ်ကံကွယ်ရဖို့အတွက်ကြိုးစားကြသူတွေဖြစ်ပါတယ်ရှင
်အရှိတောင်အရှဒေသပင်လယ်ပြင်မှာလူမကိုကူးသူတွေဆွန့်ပစ်တာခံကြရတဲ့ရွှေပြောင်းဝင်ရောက်သူတွေကိုရှာဖွေဖို့အမေရိကန်ပြည်ထောင်စုကကင်းထောက်လေအနေနဲ့စတင်ကူညီနေပါပြီပင်လယ်ပြင်မှာကင်းထောက်တဲ့အစီအစဉ်တွေကိုမလေးရှားနောက်ဘက်ကမ်းလွန်ဒေသမှာတနင်္လာနေ့ကစခဲ့တာလို့လည်းထိုင်းနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံက VOA ကိုပြောဆိုခဲ့တာပါကင်းထောက်လေရင်ပြန်ထမှုနဲ့ပတ်သက်တဲ့အသေးစိတ်ကိုတန်ယုံကမပြောပေမဲ့ဒေသရင်းအစိုးရတွေနဲ့ညှိနှိုင်းပြီးဆောင်ရွက်ခဲ့တာလို့ပြောပါတယ်ဒီတော့တွင်ကပ်ပလီပင်လယ်ထဲမှာမျောနေကြတဲ့လေစီးပြေဒုက္ခသည်တွေကိုထိုင်းစစ်တပ်ကင်းလက်လေရင်တွေနဲ့ရှာဖွေရေးလုပ်ငန်းတွေဒီကနေ့ပဲစတင်လိုက်ပြီဖြစ်တဲ့အကြောင်းထိုင်းအစိုးရကပြောဆိုခဲ့ပါတယ်ရှီတောင်အရှဒေသပင်လယ်ထဲမှာဆက်လေရင်နဲ့မျောနေကြတဲ့လေစီးပြေဒုက္ခသည်တွေကိုဒေသရင်းနိုင်ငံတွေကထိထိရောက်ရှာဖွေကယ်ဆယ်တာမရှိဘူးဆိုတဲ့ဝေဖန်ချက်တွေအများအပြားထွက်ပေါ်ခဲ့ပြီးတဲ့နောက်ထိုင်းလီတက်ဦးစီးချုပ်ဂျွန်ရန်ဆွန်ဝမ်ကပြောဆိုလိုက်တာပါမြန်မာနိုင်ငံကထွက်ပြေးလာသူတွေလည်းပါဝင်နေပေမဲ့ပြဿနာကိုဖြေရှင်းဖို့တွတ်ဆုံနေတယ်လို့နိုင်ငံတကာအသံဝင်ကအပြစ်တင်တာခံရတဲ့မြန်မာနိုင်ငံကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလေစီးပြေဒုက္ခသည်208ယောက်ကိုရှာဖွေကယ်ဆယ်ခဲ့တဲ့အကြောင်းကြေညာထားတာပါကယ်ဆယ်ခဲ့သူတွေကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြောင်းပနမစစ်ဆေးချက်တွေမှာတွေ့ရှိခဲ့ရပြီးနေရာချင်းပြန်ပို့ဖို့လည်းနှစ်နိုင်ငံအစိုးရတွေညှိနှိုင်းစီစဉ်နေတယ်လို့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကပြောပါတယ်
တရုတ်စစ်ရင်အားကိုပင်လယ်ပြင်ထဲကပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေအပါအဝင်နိုင်ငံအပြင်ဘက်ထိနောက်ထပ်ဆက်ပြီးတိုးချဲ့သွားမယ်လို့တရုတ်နိုင်ငံကဒီကနေ့ပြောပါရယ်။ဒါပေမဲ့ဘယ်အိမ်နီးချင်းနိုင်ငံနဲ့မှထိတိုက်မတွေ့ချင်ဘူးလို့လည်းအခိုင်အမာပြောပါရယ်။ပြည်သူ့လူမျိုးရေးတပ်မတော် PLA ဟာပိုင်နယ်လေကြောင်းကာကွယ်ရေးကိုအာယုံဆိုင်လှုပ်ဆောင်နေတာကနေကာကွယ်ရေးနဲ့တိုက်ခိုက်ရေးနှစ်ခုစလုံးကိုဥတီလှုပ်ဆောင်သွားမယ်လို့မူဝါဒရေးရာစစ်တမ်းဆောင်မှဖော်ပြထားပါရယ်။ဒါအပြင်ပင်လယ်ပြင်ကာကွယ်ရေးကိုလည်းပို့ပြီးတော့အလေးထားလှုပ်ဆောင်သွားမယ်လို့ဆိုပါရယ်။တောင်တိုပင်လယ်ထဲမှာတရုတ်နိုင်ငံကကျွန်းတွေတည်ဆောက်နေတဲ့အပေါ်တရုတ်နဲ့အမေရိကန်အကြားအငင်းပွားနေတာနဲ့အမျှမူဝါဒရေးရာစာတမ်းထွက်လာတာပါတရုတ်ရဲ့ကျွန်းတည်ဆောက်မှုတွေကြောင့်နေမြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့တခြားနိုင်ငံအများအပြားကလည်းစိုးရိမ်နေကြတာပါစပရက်လီကျွန်းစုတွေနားမှာတရုတ်ကလူလုကျွန်းတွေကိုတည်ဆောက်နေတဲ့နေရာအနာအထီးကပ်ပြီးအမေရိကန်စစ်ဘက်ကင်းထောက်လေရင်ပြန်တန်းခဲ့ပြီးတဲ့နောက်တရုတ်ဘက်ကတရားဝင်ကန့်ကွက်ထားပါတယ်တောင်တိုပင်လယ်တစ်ခုလုံးဒီဘက်ကိုတရုတ်နိုင်ငံကသူပိုင်တယ်လို့ပြောထားတာပါရှင်
ရုရှားနိုင်ငံမှာစစ်တီပေါင်း12,000စစ်လေယာဉ်ပေါင်းရာနဲ့ချီပြီး လင်းပြစ်တုံးလင်းနဲ့စနစ်တွေပါပါဝင်တဲ့လေကြောင်းကာဝေးဆဲစစ်ရေးလေ့ကျင့်မှုတစ်ခုကိုဒေသတော်များမှဒီကနေ့ဆက်လက်လှုပ်ဆောင်နေတဲ့အကြောင်းရုရှားကာဝေးဝန်ကြီးဌာနကပြောပါရယ်မင်းကစတင်ပြီးဒီကနေ့မှအဆုံးသတ်မဲ့စီးရီးလေ့ကျင့်မှုတွေဟာလာမယ့်စက်တင်ဘာလထဲမှာပြုလုပ်ဖို့ရှိနေတဲ့ပုံမူကြီးမားတဲ့စီးရီးလေ့ကျင့်မှုတွေအထောက်အကူဖြစ်စေဖို့ရည်ရွယ်ဆောင်ရနေတာပါ2014ခုနှစ်မလတုန်းမှာယူကရိန်းနိုင်ငံမှာခရိုင်းမီးယားဒေသကိုရုရှားနိုင်ငံနဲ့တွတ်သွင်းခဲ့ပြီးနောက်ပိုင်းရုရှားကတိုက်ခိုက်ရေးမှာအဆင်သင့်ဖြစ်နေဖို့အတွက်စီးရီးလေ့ကျင့်မှုတွေအများပြားလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်ဒီစီးရီးလေ့ကျင့်မှုတွေရဲ့အဓိကရည်ရွယ်ချက်ဟာတိုက်ပွဲတွေအတွင်းအမေဘေးစနစ်ပုံမူကောင်းမွန်စေဖို့နဲ့စစ်စခန်းအသစ်တွေမှာလေကြောင်းလုံခြုံရေးအချိန်နဲ့အပြည့်အဝထားရှိနိုင်မှုဖြစ်တဲ့အကြောင်းနဲ့ရုရှားကာဝေးဌာနကအင်တာနက်ဝက်ဘ်ဆိုက်ပေါ်မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရုရှားလေဘိုင်းစစ်ဒေသမှာပြုလုပ်တဲ့ဒီစီးရီးလေ့ကျင့်မှုမှာအနောက်ပိုင်းနဲ့တောင်ပိုင်းစစ်ဒေသတွေကတပ်ဖွဲ့တွေလည်းအင်အားဖြည့်တင်ပါဝင်ခဲ့ကြပါတယ်
Radio American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ line to meter 24 kHz 12395 line to meter 25 kHz 11965 line to meter 32 kHz 93239 line to meter 51 kHz 5885စနီတန်နူးနေမှာ line line meter 190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့အင်္ဂါနေ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။အီရတ်နိုင်ငံအနောက်ပိုင်းအန်ဘာပီနယ်ကို IS Islamic စစ်သွေးကြွတွေလက်ထဲကနေပြန်လည်တည်ယူနိုင်ဖို့စစ်စင်ရေးတရဆင်နွှဲနေတယ်လို့အီရတ်အစိုးရကပြောပါရတယ်။အန်ဘာပီနယ်မြို့တော်ရာမာဒီကို Islamic စစ်သွေးကြွတွေကသိမ်းပိုက်ခဲ့ပြီးသတင်းနှစ်ပတ်နီးပါးအကြာမှာအစိုးရရုပ်သံဌာနကနေဒီကနေ့ညညာသွားတာပါ။ရမာဒီမျိုးကိုစစ်သွေးကြွတွေသိမ်းပိုက်ခဲ့ခြင်းကစလို့အစိုးရတပ်တွေနဲ့အစိုးရလူလာတဲ့တပ်ဖွဲ့တွေဟာဆူနီမွတ်စလင်တွေအများစုနေထိုင်ရာအန်ဘာပီနယ်ကိုပြန်လည်သိမ်းပိုက်နိုင်ရေးထိုးစစ်ဆင်ဖို့ရမာဒီမျိုးအရှေ့ပိုင်းကိုအလုံးရင်ချစ်တက်လာခဲ့ကြပါတယ်။အန်ဘာပီနယ်ဟာအီရတ်နိုင်ငံမျိုးတော်ဘက်တက်မျိုးအနောက်ဘက်ပိုင်းကနေစပြီးတော့ဂျော်ဒန်နိုင်ငံနဲ့နယ်စပ်စီးရီးယားနိုင်ငံရဲ့အရှေ့တောင်ပိုင်းနဲ့ဆော်ရီအာရေဗျားနိုင်ငံအနောက်မြောက်ပိုင်းဒေသတွေနဲ့ဆက်ဆက်နေတဲ့တဲကန်နာယဒေသကြီးတစ်ခုပါ။ဖာလူဂျာမြို့အပါအဝင်ဒီပြည်နယ်ထဲမှာရှိတဲ့မြို့ကြီးတွေနဲ့နေရာအများစုကိုတော့ IS ဖွဲ့တွေကပြီးခဲ့တဲ့နှစ်ကတည်းကတိမ့်တိုက်ထားတာပါ။ ඊ ရော့ဝင်ကြီးချုပ် Haider El Abadi ကတော့ ඊ ရက်တပ်ဖွဲ့တွေရဲ့စွန့်အားကိုသူယုံကြည်တဲ့အကြောင်းနဲ့မကြာခင်ရက်ပိုင်းအတွင်း Ramadi မြို့ကိုပြန်လည်တိမ့်တိုက်နိုင်လိမ့်မယ်လို့မနေ့ကတနင်္လာနေ့တုန်းကပဲဒီ BBC ရုပ်သံသတင်းဌာနနဲ့မေးမြန်းခန်းမှာပြောဆိုသွားခဲ့ပါတယ်ရှင်။
ဆိုမလီယာနိုင်ငံနဲ့နယ်စပ်ကညာနိုင်ငံရှေ့ဘက်မှာကင်းလက်နေတဲ့ရဲတပ်ဖွဲ့တွေကိုအရှဘတ်စစ်သွေးကြွတွေလို့တန်ရရှိသူတွေရဲ့တက်ခတ်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်တယောက်တည်ဆုံးပြီးအများပြားတန်ရရခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်ယွန်ဘစ်ချေရမှာရေကားတစ်စင်းမြေမြုံမိုက်နင်းမိခဲ့ပြီးမနေ့နောက်ပိုင်းကတက်ခတ်မှုစတင်ဖြစ်ပေါ်ရမှာရဲတပ်ဖွဲ့ဝင်၃ယောက်ထက်မနည်းတန်ရရခဲ့ကြောင်းလည်းဒေသခံအာဏာပိုင်ကပြောပါတယ်တန်ရရတဲ့သူတွေကိုအကူအညီပေးဖို့ရောက်လာကြတဲ့ရဲတွေကိုစစ်သွေးကြွတွေချုံကိုတက်ခတ်ခဲ့ကြရမှာလည်းတက်ပွဲအပြင်းထန်ဖြစ်ပေါ်ခဲ့တာပါအပြန်အလှန်ပစ်ခတ်မှုတွေအတွင်းရဲတပ်ဖွဲ့ဝင်တဦးသေပြီးနှစ်ဦးတန်ရရခဲ့ကြအောင်လဲခရစ်စာတိသရဲတပ်ဖွဲ့ကြီးကက VOE ကိုပြောပါတယ်အရှာဘက်အဖွဲ့ကတော့တက်ခတ်မှုမှာရဲတပ်ဖွဲ့ဝင်20သေဆုံးကြောင်းပြောပေမဲ့ရဲတပ်ဖွဲ့နဲ့ဒေသခံအာဏာပိုင်တွေကတော့ဒီသတင်းမမှန်ဘူးဆိုပြီးငြင်းဆန်ထားကြပါတယ်အခုတက်ခတ်မှုတွေဖြစ်ခဲ့တဲ့ခရစ်စာတိသကတက်သူမှာပြီးခဲ့တဲ့လတဲ့အရှာဘက်စစ်သွေးကြွတွေတက်ခတ်ခဲ့ချိန်မှာတော့လူ148ယောက်သေဆုံးခဲ့ရပါတယ်စစ်သွေးကြွပြောခွင့်ရသူကတော့ခုနောက်ဆုံးတက်ခတ်မှုတွေဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးရော်တာသတင်းဌာနကပြောဆိုခဲ့ပါတယ်ဆိုမာလီယာနိုင်ငံခြေဆိုင်စစ်သွေးကြွတွေပေါ်ဒေသရင်းနိုင်ငံတွေရဲ့စစ်စင်ရေးမှာပါဝင်တဲ့အတွက်လက်တုံ့ပြန်တဲ့အနေနဲ့အရှာဘက်အဖွဲ့ကကင်ညာနိုင်ငံမှာတက်ခတ်မှုတွေကိုစက်တိုက်ဆိုသူတို့လှုပ်ဆောင်လာနေတာလည်းဖြစ်ပါတယ်
အီရန်နိုင်ငံမှာတရှုံမှုနဲ့ဆွဆွဲဖန်စီခံထားတဲ့ Washington Post သတင်းထောက် Jason Rezaian ကိုဒီကနေ့အင်္ဂါနေ့မှာရုံးထုတ်ခဲ့ပြီးတကယ်ပိတ်ကြားနာစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့မှုတွေကိုကြားနာစစ်ဆေးလေ့ရှိတဲ့ Revolutionary တရားရုံးတော်မှာသူ့ကိုရုံးထုတ်ခဲ့တဲ့အကြောင်းအီရန်ဆွေရသတင်း Agency IRNA မှာဖော်ပြထားတာပါ။ရီဇရီယန်ဟာပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကဖမ်းဆီးခံခဲ့ရပြီးတော့အီရန်နိုင်ငံမှာနာမည်ဆိုးနဲ့ကြော်ကြတဲ့အေဗင်ချင်းထောင်ထဲမှာစွဲချက်တစုံတရာမရှိဘဲဘယ်သူနဲ့မှလည်းတွေ့ဆုံခွင့်မရဘဲလှအတော်ကြာအောင်ဖမ်းဆီးထိန်းသိမ်းခံခဲ့ရတာပါ။အဲ့နောက်ရှစ်နေတယောက်နဲ့ခဏတာတွေ့ဆုံခွင့်ပြုပြီးတာနဲ့သူ့ကိုတရိုမှုဝါဒဖြန့်ချီမှုတွေနဲ့တရားစွဲဆိုခဲ့တာပါ။အခုတရားခွင်ကြားနာမှုတွေကိုတကယ်ပိတ်ချင်းပါတာဟာလုံခြုံရေးကြောင့်မဟုတ်ပဲအာဏာပိုင်တွေအနေနဲ့ဒီအမှုနဲ့ပတ်သက်လို့သူတို့မှာဘာသက်တွေအထောက်ထားမှမရှိတာကိုဖုံးကွယ်နိုင်မှုသာဖြစ်တယ်လို့ Rezaian နဲ့ညီအကိုတော်ဆက်သူအာလီယာပြောပါရယ် Washington Post သတင်းစာနဲ့ American ငွေကြေးဌာနတို့ကလည်း Rezaian အနေနဲ့ဒီသူ့ရဲ့သတင်းတောက်အလုပ်ကလွဲလို့တခြားမှားယွင်းတာဘာတစ်ခုမှမလုပ်ခဲ့ဘူးလို့ဆိုပြီးတော့သူ့ကိုအမြန်ဆုံးပြန်လုပ်ပေးဖို့အကြံဉာဏ်တောင်းဆိုနေတာပါရီဇာရီယန်ကိုအခုလိုဖမ်းဆီးတရားစွဲထားတာဟာတရားမျှတမှုမရှိတဲ့ရှက်ဖွယ်လုပ်ရဖြစ်တယ်လို့ Washington Post သတင်းစာရဲ့အကြီးအကဲအက်ဒီတာ Martin Baron ကပြောဆိုထားတယ်လို့သတင်းတောက်များအကာအကွယ်ပေးရေးအဖွဲ့ CPJ ကလည်းသူ့ကိုဖမ်းဆီးထားတဲ့အပေါ်မှာအီရန်ဆွေရကိုဝေဖန်ထားပါတယ်ရှင်
အိန္ဒိယနိုင်ငံမှာအပူလိုင်းဖြတ်တန်းရကလူပေါင်း900ကျော်သေဆုံးခဲ့ပြီးဖြစ်တယ်လို့ရှေ့လာမဲ့ရက်တွေအတွင်းမှာလည်းအပူချိန်ဟာပိုများလာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းနေကြတာကြောင့်အခြေအနေပူဆိုးလာနိုင်ပါတယ်။သေဆုံးသူအများစုကတော့နိုင်ငံတောင်ပိုင်းကအန်ဒရပရဒက်ရှ်နဲ့တယ်လီနန်ကနာပြည်နယ်တွေမှာဖြစ်ပြီးအိန္ဒိယမိုးလေဝသဌာနကတော့အနည်းဆုံးဒီလကုန်လောက်အထိအပူချိန်ဟာ40ဒီဂရီဆဲလ်ဆီယပ်ကျော်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ပူလိုင်းဖြတ်တန်းသွားမှုကြောင့်ပြီးခဲ့တဲ့သတင်းပတ်တွင်နေ့ပူချိန်ဟာ48ဒီဂရီဆဲလ်ဆီယပ်အထိရှိနေတာကြောင့်သေဆုံးသူလည်းပိုများခဲ့ရတာပါ။ဆေးရုံတွေမှာဆိုရင်လည်းအပူရှက်ပြီးရောက်လာကြတဲ့လူနာအများပြားကိုတွေ့ကြရပြီးသက်ဆိုင်ရာတာဝန်ရှိသူတွေကတော့တနက်နေ့မှလူတွေအိမ်ထဲကအိမ်ပြင်မထွက်ကြဖို့အထူးသဖြင့်နေ့စဉ်အပူဆုံးချိန်တွေမှာပြင်ပပန်းအလုပ်လုပ်တာမျိုးတွေကိုရှောင်ကျဉ်ကြဖို့လည်းတတိပေးနေကြပါတယ်။
အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်နဲ့ဒီဒေသနဲ့ဆက်နေတဲ့မက္ကဆီကိုနိုင်ငံတို့မှာရာသီဥတုဒဏ်ကိုစိုးစိုးဝါးဝါးကြုံခဲ့ရပြီးတဲ့နောက်ပြည်လဲထူထောင်ရေးလုပ်ငန်းတွေဒီကနေ့ဆက်လုပ်သွားလိမ့်မယ်လို့မျှော်လင့်ရပါတယ်။ဟူစတန်မြို့ကနေရာတချို့မှာတနင်္လာနေ့ကစပြီးတော့ဒီကနေ့အထိမိုးရေချိန်ဆက်လက်မှနေပါလောက်ရွာသွန်းနေတာပါ။ဟူစတန်မြို့ကအာကစားကွင်းထဲမှာလူတွေအများအပြားညာလုံးပေါက်ပိတ်မိနေကြသူတွေရှိတယ်လို့တချို့ကလည်းသူတို့ရဲ့နေအိမ်တွေမှာပဲရေကြမဲ့အချိန်ကိုစောင့်နေကြတာပါ။Texas ပြည်နယ်နဲ့အိနီချင်းအိုကလာဟိုမာပြည်နယ်တွေမှာရေကြီးမှုကြောင့်လူ6ယောက်ထက်မနည်းသေဆုံးခဲ့ရပြီးပါပြီ။ဘလန်ကိုမြင့်ရှံမှုနဲ့အတူမျောပါသွားတဲ့ဒီအားလည်းရဲ့အပန်းဖြေအိမ်တချို့ကနေပျောက်ဆုံးနေတဲ့လူ12ယောက်ကိုတော့ Texas ပြည်နယ်ရှာဖွေရေးလုပ်သားတွေကဆက်ပြီးတော့ရှာနေကြပါတယ်။ Texas ပြည်နယ်နဲ့နယ်စပ် Mexico အနောက်ဘက်ခြမ်းမှာတော့ဒီ Ciudad Acuña မြို့မှာလူပေါင်း73ယောက်ထက်မနည်းသေဆုံးခဲ့ရတဲ့လေစင်နာမောင်းဝင်ရောက်တိုက်ခတ်တာကိုခံခဲ့ရပြီးတဲ့နောက်အခုမြို့ကိုပြန်လည်ရှင်းလင်းနေကြပါတယ်။လေစင်နာမောင်းတိုက်ခတ်မှုကြောင့်မလို့အင်ဂျီရာပေါင်းများစွာလည်းပျက်စီးသွားခဲ့တာပါ။တနင်္လာနေ့တုန်းကဒီအမေရိကန်နယ်စပ်မက္ကဆီကိုနိုင်ငံအတွင်းမြို့တစ်မြို့မှာပြင်းထန်တဲ့လေစင်နာမောင်းတစ်ခုကတော့6စက္ကန့်ကြာအောင်တိုက်ခတ်တာကြောင့်မလို့လူ73ယောက်ထက်မနည်းသေဆုံးပြီးတော့အင်ဂျီရာပေါင်းများစွာလည်းပျက်စီးခဲ့ရပါတယ်ရှင
်။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမခင်ဖြူထွင်းနဲ့ကိုအောင်လွင်ဦးတို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်လိစီပြေဒုက္ခတွေကိုလေကြောင်းကနေစတင်ရှာဖွေသွားမယ်အပြင်ကပ်ပလီပင်လယ်ပြင်ထဲမှာလည်းထိုင်းရေတပ်ကိုဆစ်လွတ်ပြီးဒုက္ခတွေကိုအကူအညီပေးသွားမှာဖြစ်တယ်လို့ထိုင်းနိုင်ငံကပြောလိုက်ပါတယ်ဒါအပြင်အမေရိကန်အပါအဝင်နိုင်ငံတကာအနေနဲ့ထိုင်းနိုင်ငံရဲ့ရေပိုင်နက်ထဲမှာကူညီမယ်ဆိုရင်ထိုင်းစစ်တပ်ရဲ့ညွန်ကြားမှုအောက်ကနေလှုပ်ဆောင်ရမှာဖြစ်တယ်လို့ပြောလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်စုံကိုတော့ကိုရန်နိုင်ကပြောပြပေးထားပါရဲ့ရှင်
ကပ်ပလီပင်လယ်ပြင်ထဲမှာမျောနေတဲ့ဒုက္ခတွေရဲ့လေတွေကိုရှာဖွေဖို့အတွက်လေကြောင်းကင်းထောက်တဲ့စစ်စင်ရေးတွေကိုစတင်လှုပ်ဆောင်လိုက်ပြီလို့ထိုင်းနိုင်ငံကအင်္ဂါနေ့မှာပြောလိုက်ပါတယ်။ကပ်ပလီပင်လယ်ပြင်ထဲမှာဒီကနေ့စတင်ပြီးကင်းလဲဖို့အမိန့်ပေးထားတယ်လို့ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ကပြောပါတယ်။ဒုက္ခတွေကိုရှာဖွေဖို့လုပ်နေတာနဲ့ပတ်သက်ပြီးတော့ထိုင်းလေတပ်ရဲ့ဦးစီးချုပ်ဂျွန်ရန်ဆာဝန်ကအခုလိုရှင်းပြပါတယ
်။พื้นที่ในการลาดตระเวนของเราในทางอากาศเราก็จะมี200ไมล์ทะเลนะครับจากระนองพังงาภูเก็ตกระบี่ตรัง
ลีดัสซิซินเยก็ยีไมล์200ลောက်ที่กูเปลี่ยนตั้งตัวมาบาระนองก็นี่ปันนุกระบี่ภูเก็ตสตองเนี่ยไอ้ดิอลนที่บา
ท้ายลีดัสอูซิจุจอมรอนซาวางะอกูโลရှင်းပြပါတယ်တစ်ချိန်ထဲမှာပဲท้ายยีดัสก็เลยเป็นเลยเป็นแน่มาတွေ့ได้ทุกข์เสียတွေကိုလူသားချင်းสานาได้อคุณีတွေပေးဖို့အတွက်ထိုင်းရတဲ့စစ်တင်မောကြီးကိုကပ်ပလီပင်လယ်ထဲကိုဆေးလွတ်သွားမှာဖြစ်တယ်လို့ပြောပါတယ်ပင်လယ်ထဲမှာမျောနေတဲ့ဒုက္ခသည်တွေရဲ့ဆက်လီတွေကိုရှာဖွေဖို့အတွက်ဒေတာရင်းနိုင်ငံတွေဟာတက်ကြွစွာမလုပ်ကြဘူးဆိုပြီးဝေဖန်တဲ့တွေထွက်လာပြီးတဲ့နောက်အခုလိုထိုင်းဘက်ကနေဒုက္ခသည်တွေကိုရှာဖွေဖို့လှုံ့ဆော်လာတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလည်းလေစီပေးဒုက္ခသည်တွေကိုခိုးလုံစရာနေရာပေးဖို့အတွက်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကသဘောတူခဲ့တာကိုထိုင်းနိုင်ငံရဲ့ဝန်ကြီးကသဘောမတူညီခဲ့တဲ့အတွက်ထိုင်းနိုင်ငံဟာဝေဖန်ခံရတာလည်းဖြစ်ပါတယ်ပင်လယ်ထဲမှာဆက်ပြီးမျောနေတဲ့ဒုက္ခသည်လေတွေကိုရှာဖွေနိုင်ဖို့အမေရိကန်ကလည်းကင်းတောက်လေရင်တွေလွတ်ဖို့ကမ်းလှမ်းထားပါတယ်ဒီကမ်းလှမ်းချက်ကိုထိုင်းနိုင်ငံအနေနဲ့စဉ်းစားနေတယ်လို့ထိုင်းစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဝရပွန်ဆနက်ထရာကပြောပါတယ
်ကန်အမေရိကန်ကံကပ်ဒူလဲကန်ပတန်ခွန်ကာစီယန်ကရဏီองค์กรระหว่างประเทศหรือ
ကင်းတောက်လေရင်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်နိုင်ငံရဲ့ကမ်းလှမ်းချက်ကိုစဉ်းစားနေပါတယ်လေရင်ပြန်သန်းဖို့အတွက်အမေရိကန်ဘက်ကတောင်းဆိုတာကိုမလေးရှားဘက်ကသဘောတူလိုက်တာကျွန်တော်သိပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံကရွှေပြောင်းအခြေချလာသူတွေလာတဲ့ရေလမ်းကြောင်းနဲ့ပုံနှီးတာနဲ့အမျှအမေရိကန်ကထိုင်းနိုင်ငံရဲ့သဘောတူညီမှုကိုလည်းလိုချင်နေတာပါ
။ပင်လယ်ထဲမှာတက်သောဆက်လီတွေနဲ့မျောနေတယ်လို့ယူဆထားသူထောင်ပေါင်းများစွာကိုရှာဖွေတာမှာကူညီပံ့ပိုးတဲ့အနေနဲ့မလေးရှားအနောက်ဘက်ကမ်းလွန်မှာရေကြောင်းကင်းထောက်လေရင်တွေအမေရိကန်စစ်ဖက်ကအစပြီးပြန်တန်းလှုပ်ဆောင်နေပြီလို့လည်းဘန်ကောက်မှာရှိတဲ့အမေရိကန်တန်ယုံကပြောပါတယ်။လေဒီပြေဒုက္ခသည်နဲ့ပတ်သက်ပြီး မေရိကန်ဘက်ကအခုလိုကင်းထောက်ဖို့ကမ်းလှမ်းလာတာကိုရောတခြားနိုင်ငံတနိုင်ငံကလူသားချင်းစာနာတဲ့အကူအညီပေးဖို့ပါဝင်လာတာတွေကိုကြိုးဆိုတယ်လို့ထိုင်းနိုင်ငံကပြောပါတယ်။ဒါပေမဲ့လည်းအဲ့လိုအကူအညီပေးဖို့ကိစ္စတွေဟာထိုင်းရေပိုင်နယ်ထဲမှာဖြစ်တဲ့အတွက်ထိုင်းနိုင်ငံရဲ့ညွန်ကြားမှုအောက်မှာလုပ်သွားမှာဖြစ်တယ်လို့လီဒါဘော်ချုပ်ဂျွန်ရွန်ဆောင်ကပြောလိုက်ပါတ
ယ်။ကတော့နာနီကမီทางအမေရိကန်ကြီးလည်းခေါ်အောက်ခင်ဗျာဘီလက်တော်ဝင်နะครับก็อยู่ระหว่างการพิจารณาอยู่ระหว่างติดต่อบาง
ทีနိုင်ငံကအဖွဲ့အစည်းတွေတခြားနိုင်ငံတွေအနေနဲ့အဲ့ဒီဇုံအတွင်းမှာလုပ်ချင်တယ်။ထိုင်းစုရကလည်းသဘောတူတယ်ဆိုရင်တော့ထိုင်းလီဒါကလုပ်နေတဲ့ဒီစစ်စင်ရေးရဲ့ကြီးကြပ်မှုအောက်ကနေလုပ်ရမှာဖြစ်ပါတယ်။
ပြီးခဲ့တဲ့မေလတရနေ့ကစပြီးထိုင်းဆိုရကလူမောင်ခိုးကူးတဲ့သူတွေကိုနှိမ်နင်းရကနေလေသီးပြေဒုက္ခသည်တွေပင်လယ်ထဲမှာတောင်းတင်တာဟာပိုးပြီးတော့ဆိုးလာနေတာပါဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလို့ယူဆတဲ့လေသီးပြေဒုက္ခသည်3000ကျော်လောက်ဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်လာခဲ့ကြပါတယ်ကုလသမဂ္ဂကတော့ပင်လယ်ထဲမှာမျောနေတဲ့ဒုက္ခသည်နောက်ထပ်2000လောက်ရှိအောင်မယ်လို့ခန့်မှန်းထားပါတယ်မနေ့တနင်္လာနေ့ကတော့လူမောင်ခိုကူးခံရတယ်လို့ယူဆရတဲ့ဒုက္ခသည်139ယောက်ရဲ့ရုပ်အလောင်းတွေကိုမလေးရှားနိုင်ငံမြောက်ပိုင်းမှာတွေ့ခဲ့ပြီးဒီကနေ့မှအဲ့ဒီရုပ်အလောင်းတွေကိုစတင်တူဖော်နေပြီလို့မလေးရှားဘက်ကပြောပါတယ်။လာမယ့်မေလ29ရက်နေ့မှာတော့ဒီလေစီပြေဒုက္ခသည်ပြဿနာကိုဖြေရှင်းဖို့အတွက်ဒေသရင်းနိုင်ငံတွေရဲ့အစည်းအဝေးကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြတော့ပါရှင်။တော်တော်ရှင်များရှင်မလေးရှားနိုင်ငံတွင်အလုပ်လုပ်ကိုင်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေလှုံ့ချုံရေးအထူးသတိထားကြဖို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံဘက်ကသတိပေးအကြောင်းကြားထားတယ်လို့ကွာလာလမ်ပူအခြေစိုက်လူမှုအသင်းတွေကပြောပါရယ်မလေးရှားနိုင်ငံတွင်လူကုန်ကူးခံရသူတွေလို့ယူဆရတဲ့ပသူပေဝါမှမသိရသေးတဲ့ရုပ်အလောင်းအများအပြားတူဖော်ရရှိပြီးနောက်မှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကြားစိုးရိမ်မှုတွေတိုးလာနေတာပါအခြေအနေအသေးစိတ်ကိုတော့မတ်စုမုံကဆက်သွယ်မေးမြန်းထားပါရယ်ရှင်
မလေးရှားနိုင်ငံတွင်မြန်မာရွှေ့ပြောင်းအလုပ်သမားတွေမိမိတို့ရဲ့လုံခြုံရေးအထူးသတိထားကြဖို့နဲ့အရေးပေါ်အကူအညီလိုအပ်လာရင်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့အရေးပေါ်ဖုန်းနံပါတ် 0913046926 ကိုအမြန်ဆုံးဆက်သွယ်အကြောင်းကြားကြဖို့တိုက်တွန်းထားကြောင်းမလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူမြို့အခြေဆိုင်ကပုန်းနာရေးကူညီမှုအသင်းကဦးစန်းဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်ဟုတ်ပါတယ်မြန်မာတွေကိုသူကတူးချင်းမသွားပါနဲ့ပေါ့အုပ်စုလိုက်သွားပါပေါ့အချိန်မတော်မသွားဖို့တို့သတိနဲ့သွားလာဖို့တို့ဒီသတိပေးကြံရဲထုတ်တာပါတယ်အေးဘောဖြစ်ရင်လည်းသူတို့ hotline number 017ဘလောက်ဘလောက်ပေါ့လေအဲ့ဒါကိုဆက်တဲ့အကူအညီတောင်းဖို့ဆိုတဲ့အကြောင်းအဲ့ဒါတွေထုတ်ထားပါတယ်ခင်ဗျာ
မြမရွှေပြောင်းလူသမားတွေကိုကူညီဆောင်ရွက်ပေးနေတဲ့အလုသမားအဖွဲ့အစည်းတွေဘက်ကလည်းမလေးရှားနိုင်ငံရောက်မြမအလုသမားတွေလုံခြုံရေးသတိရှိကြဖို့လိုက်လံစော်ဩပေးနေကြတယ်လို့ဆိုပါတယ
်ဆက်ယုံနေတဲ့အလုသမားတွေအဲ့လိုတွေ့ရင်လည်းကျွန်တော်တို့တွေစီးနက်ကမ်းမနေနေဖို့ဒီအခုအနေအထားမှာကောင်းမွန်နေဖို့အရက်သေးစားမတော့ပစားဖို့ရမယ်ဖြစ်ဖို့အဲ့စားတွေကျွန်တော်တတိပေးပါတယ်အကြောင်းရှိရင်လည်းကျွန်တော်တို့ဒီလူမှုကွန်ရက်ရေးသင်းတွေကိုပို့ဆက်ဖို့ကျွန်တော်ကတစင်နိုင်ုံနဲ့အကြောင်းကြားမယ်ဆိုတော့အခုနဲ့တူလင်းလောက်ထားပါတယ
်ပြီးခဲ့တဲ့သတင်းပတ်တုန်းကကွာလာလမ်ပူမြို့တော်ကမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးရှိမှလှေစည်းပြေဒုက္ခသည်တွေရဲ့အရေးမလေးရှားနိုင်ငံသားတချို့နဲ့မြန်မာနိုင်ငံသားတချို့လာရောက်ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာမြန်မာအလုပ်သမားတွေကြားစိုးရိမ်မှုတွေပိုတိုးလာနေတာဖြစ်တယ်လို့လည်းကွာလာလမ်ပူမြို့မှာနေထိုင်တဲ့ဦးစန်းဝင်းကပြောပါတယ
်တန်ရုံးတော်တင်းဝင်ရောက်မဲ့ပုံစံမျိုးရှိခဲ့တဲ့အတွက်ကြောင့်လူသမားအများစုကတော့ကြောက်လန့်နေပါတယ်ပြီးခဲ့တဲ့ကြာတာပရိသတ်ကြာနှစ်ရက်ကဆန္ဒပြမှုတွေရှိဖြစ်တယ်နောက်တစ်ခုကဒီမှာတာယုံဆန္ဒပြမှုမှာလာပြီးလုံခြုံရေးယူတဲ့ရဲတွေရတဲ့တင်းကျပ်စာစောင့်ကြပ်ပေးခြင်းမရှိဘူးတားမြစ်ခြင်းလည်းမရှိခဲ့ပါဘူးဒါမှမဟုတ်လုံခြုံမှုအနေထားမကောင်းမှုမှာဘူးမလေးရှားမှာရှိတဲ့လူတော်တော်များများတော့
မလေးရှားနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတချို့မြန်မာနိုင်ငံကိုပြန်ဖို့မြန်မာတန်ရုံးကိုလာရောက်ဆက်သွယ်လာကြသူတွေများလာပြီးတော့ရွှေ့ပြောင်းအလုပ်သမားတွေကြာလုံခြုံရေးသတိနဲ့တွာလာနေကြရတယ်လို့သူကဆက်ပြောပါတယ်
ဒီကောင်းလို့တမားရီရတော့အခုလက်ရှိအနေအထားတော့ပြီးခဲ့တဲ့ကြာသပေးတောက်ချာနေရဲ့ဒီစာနာပြမှုတွေပြီးနောက်ပိုင်းမှာတော့ဒီအပြင်ဝရဖက်သွားတာတို့အိုဗာနဲ့အလုပ်လုပ်တာတော့မရှိကြတော့အရန်ပြောနေတယ်အများစုကတော့မြန်မာပြည်ပြန်ဖို့စိုင်းမင်းကြတယ်လူတော်တော်များများတဲ့မြန်မာပြည်ကိုနေ့စဉ်ရက်ဆက်လို့တော့နိုင်ငံသားဖြစ်ကြောင်း CIA ဆိုတဲ့နိုင်ငံသားဖြစ်ကြောင်းဆိုင်းရဆာရနေလျှောက်ပြီးတန်ကြတဲ့လူများပါတယ်
အခုဆိုရင်မလေးရှားနိုင်ငံနဲ့ဆက်အနီးမှာလူကုန်ခုခံရသူတွေလို့ယူဆရတဲ့ဘယ်သူဘဝဆိုတာအမည်မဖော်နိုင်သေးတဲ့ရုပ်အလောင်း100ကျော်တူဖို့တွေ့ရှိခဲ့ပေမဲ့လို့ဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာမလေးရှားနိုင်ငံဘက်ကတရားဝင်ပြောဆိုနိုင်ခြင်းမရှိသေးဘူးလို့ရွှေပြောင်းအလို့သမားတွေအတွက်နိုင်ငံကူညီမှုကိုလိုက်လံဆောင်ရွက်ပေးနေတဲ့ဦးစံဝင်းကပြောပါတယ
်ဒီနေ့အထိတူဖို့တာ158ယောက်လို့သူတို့ကြီးညာထားတယ်ပေါ့လေဒါပေမဲ့ဘယ်နိုင်ငံသားတွေဘယ်လိုလဲဆိုတော့တရားဝင်ကြီးညာထားတာမရှိဘူးအဲကျွန်တော်ကြားတာတော့ဒီနိုင်ငံနယ်စပ်ကြားမှာဆိုတော့ကျွန်တော်ကဒီ trafficking တွေပေါ့လေဟုတ်တယ်ဘယ်နိုင်ငံသားဆိုတော့အတိအကျရေလို့တော့ဘယ်သူမှမပေါ်ထုတ်နိုင်ဘူးသူကုန်ကူးတဲ့လူတွေနေထားနေပြီးတော့ န်စီဆုံးတာတွေဖြစ်နေပါတယ
်မြန်မာအလုပ်သမားအများပြားတွားရောက်လှုပ်လှိုက်နေကြတဲ့မလေးရှားနိုင်ငံထဲမှာအခုလိုမျိုးလူကုန်ကူးခံရတဲ့ရွှေပြောင်းအလုပ်သမားတွေလို့ယူဆရတဲ့အမိမတိရုပ်လောင်းနေတူးဖော်ရရှိခဲ့တဲ့အရေးအပါဝင်မြန်မာအလုပ်သမားတွေရဲ့လုံခြုံရေးတန်ယုံဘက်ကဆောင်ရွက်လုပ်ကိုင်ပေးနေတာတွေနဲ့ပတ်သက်လို့သိရှိနိုင်မှုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံအလုပ်သမားရေးအတန်းရာရှိတဲ့တာဝန်ရှိတဲ့သူတွေကို VOA မြန်မာပိုင်းကနေဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးရှင်
မဆူမမေးမြန်းတင်ပြသွားတာပါရှင် VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်ဒါရီမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်ခုတော့ကျောင်းသားသတင်းတစ်ပုဒ်ဖတ်အလဲပေးပါအောင်မယ်လေဗရန်မြို့မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေကိုဒီကနေ့မေလ26ရက်နေ့မှာရုံးထုတ်စစ်ဆေးရမှာကျောင်းသားအလုံးကိုလက်နှစ်ဖက်လက်ထိတ်ခတ်ပြီးရုံးထုတ်လာတဲ့အတွက်ရုံးရင်းဆန်ခတ်မှုတွေဖြစ်ခဲ့ရတယ်လို့မိသားစုတွေကဆိုပါတယ်ဒီနေ့မှာတော့တရားဆွဲဆိုခံရတဲ့ကျောင်းသားတွေဖက်ကရှင်းနေတွေကအပြန်အလှန်စစ်ဆေးမေးမြန်းမှုတွေကိုစတင်ဆောင်ရွက်တယ်လို့လည်းဆိုပါတယ်အကြောင်းဆုံးကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်ရှင်
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တပိတ်မောက်ချီတက်ခဲ့တာကြောင့်ဖမ်းဆီးခံရတဲ့ကျောင်းသားတွေကိုတာယာဝတီခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ရမှာတရားလိုကိုစစ်မေးခြင်းပြီးဆုံးသွားတဲ့အတွက်ကျောင်းသားတွေဘက်ကရှေ့နေတွေကအပြန်အလှန်စစ်ဆေးမေးမြန်းတာတွေလုပ်ခဲ့ကြရလို့ဆိုပါတယ်။တရားရုံးကိုသွားတဲ့လမ်းတစ်လျှောက်မှာကျောင်းသားတွေရဲ့လက်နက်ဖက်လုံးကိုလက်ထိတ်ခတ်ထားတဲ့အတွက်အဆင်မပြေဖြစ်ခဲ့ရသလိုရုံးရင်ဆန်ခတ်မှုတွေဖြစ်ခဲ့ရကြောင်းအဖမ်းခံနေရသူတဦးဖြစ်တဲ့မဟန်နီဦးရဲ့ဖခင်ဖြစ်သူကပြောပါတယ်။
အခုကဒီနေ့ကတော့တရလိုကိုတရလိုအဓိကစင်မေးချက်ပြီးသွားတဲ့အတွက်ကြောင့်ကျွန်တော်တို့ပြန်လည်စင်မေးခြင်းကျွန်တော်တို့ဘက်ကနေတော့ပြန်လည်စစ်နေတဲ့ပြန်လည်စင်မေးခြင်းကိုလုပ်နေပါတယ်။အခုတစ်ခေါက်ကတော့ထူးခြားတာတော့ဗျာတဦးချင်းလက်ထိတ်တွေခတ်ထားတယ်။ယောက်ျားလေးတွေကိုလေ62ယောက်လုံးကိုလက်ထိတ်တွေခတ်ထားတယ်။တဦးချင်းစီခတ်ထားတယ်။ဟိုတော်တော်ဆိုးဆိုးဝါးဝါးလုပ်တယ်ဗျာ။အဲ့ကလေးတွေကလက်ထိတ်ခတ်ထားတဲ့ခါကျတော့ပစိုးချွတ်တာတော့မှပဲဝတ်လို့မရအောင်လို့အတင်းတွန်းခေါ်သွားတယ်။ရှင်နေတွေရောအကုန်လုံးပေါ့နော်မိသားစုတွေရောအကုန်လုံးလာတဲ့လူတွေရောအကြီးတယ်အော်ကြပြူကြတော့မှသူတို့ဘက်ကနည်းနည်းလေးဟိုနစ်တက်သွားတယ်လူကျောင်းသားလေးလူတွေဟိုတော့တရားရုံးရောက်တဲ့အချိန်ကြီးလက်ထိတ်ဖြုတ်မပေးဘူးသူတို့လက်ထိတ်ရောက်တဲ့လူကိုသူတို့လှုပ်ချင်တာလှုပ်မယ်ဆိုတဲ့လက္ခဏာမျိုးဖြစ်နေတယ
်ဒီကနေ့မှာပဲပြီးခဲ့တဲ့ရုံးချင်းတုန်းကအာမခံပေးထားတဲ့အသက်မပြည့်သေးတဲ့ကိုအောင်မင်းခိုင်ကိုလည်းကလေးတငယ်တရားရုံးမှာစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်အချင်းထောင်ထဲမှာတော့ကျောင်းသားကျောင်းသူတချို့ဟာသူတို့ကိုဖမ်းဆီးခဲ့စဉ်ကရိုက်နှက်ထားတဲ့ဒဏ်တွေကြောင့်ခေါင်းကိုက်ခြင်းခေါင်းမူးဝေခြင်းဝေဒနာတွေနဲ့မဟန်ဒီဦးအပါဝင်ကျောင်းသူ2ဦးကတော့အရေးပြားရောဂါတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့လည်းသူကပြောပါတယ်
။အဲဒီကိုမင်းသစ်တို့ဘာလို့အစားလေအဲဒီခေါင်းကိုက်မှုတွေအတွင်းမှာဖြစ်နေတဲ့ခါကျတော့အများအားလို့နာနာစီလို့တစ်ခါတည်းဖြစ်တာမျိုးမဟုတ်တော့မလဲတစ်ချက်တစ်ချက်မှဖြစ်လာတယ်လေအဲလိုပြန်ပြန်ဖြစ်တယ်ဖြစ်ကြတယ်အများစုပေါ့ဗျာအဲဒီအကုန်ခေါင်းကိုက်ခံရတဲ့သူအများစုကတော့အဲလိုပဲဘာကြောင့်လဲဆိုတော့သူတို့ရိုက်တဲ့လက်နဲ့ကိုယ်တိုင်ကဒါအကျွန်းတီအောင်လုပ်တဲ့လက်နဲ့ကိုဗျ။အန်နီတို့ဖြိုးဖြိုးတို့မိန်းကလေးတွေတဲမှာတော့ဒီဒီလိုလုံးမှာအလတ်ကြီးသဘောမျိုးလိုနဲ့အနာတွေပေါက်နေတယ်ဗျ။အရေပြားကြီးအရေပြားနဲ့ပတ်သက်တဲ့ရောဂါဝေဒနာတစ်ခုဆွက်ကတ်တာမျိုးကိုတွေ့ခဲ့ရတယ်။ကိုယ်တိုင်ပဲဖြိုးဖြိုးဆိုရင်လည်းသူတို့ရဲ့ဒီလက်မောင်းနဲ့လက်တစ်ခုလုံးမှာအဲ့ဒီလိုတွေ့ခဲ့ရတယ်ဗျ။အနီပြောက်တွေဖြစ်ပြီးတော့လေအဖို့တွေပါဖြစ်နေတယ်။သူတို့လုံးဝတာဝန်ယူတာမရှိဘူးဗျ။အနီဦးဆိုလေသူကညာဘက်တစ်ခုလုံးကလက်ပြင်တစ်ခုလုံးကအဲဒီအခြေသားကိုဖောင်းပြီးအဲ့မှာအနီကွက်ကြီးတွေဖြစ်တယ်
။ပြီးခဲ့တဲ့ရုံငိမ့်နေတုန်းကတရားရီတရားရုံးရှေ့မှာတကူတော့ဆန္ဒပြခဲ့တဲ့ကိုဝင်းလိုင်ကိုတော့ပုံမှန်905ခခွေးနဲ့အမှုဆွဲပြီးမနေ့ကတရားရီအချင်းထောင်ကိုပို့လိုက်ပါတယ်။ကျောင်းသားတပိတ်နဲ့ဆက်နွယ်ပြီး ARD တပိတ်စစ်ကြောင်းမှာကုညီဝင်းရံခဲ့သူတက္ကသိုလ်ကဆရာတဦးကိုလည်းဒီအပိုင်းအတွင်းမှာပဲအလုတ်ကျန်းနဲ့ထောင်နှံ3လချမှတ်ခဲ့ပါတယ်ရှင်
။မအေးမှာပါရှင်။ဒီကနေ့ညပိုင်းပထမပိုင်းအစုံမသက်ခင်ပြည်တွင်းသတင်းတပုတ်ကိုနောက်ဆုံးအနေနဲ့တင်ပြပေးချင်ပါတယ်2015ရွေးကောက်ပွဲမကျင်းပခင်တတိုင်းကလုံးအပြစ်ရက်စာချုပ်အပြစ်သက်ချုပ်ဆိုနိုင်ဖို့အရေးတည်တကြိမ်တိုင်းရင်းသားထိတ်သိညီလာခံရဲ့ဆုံးဖြတ်ချက်တွေဟာနိုင်ငံရေးအရာအရေးကြီးတယ်လို့တိုင်းရင်းသားကောင်းဆောင်တွင်နဲ့ငြိမ်းချမ်းရေးအကျိုးတော်ဆောင်တွေကပြောဆိုလိုက်ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်မူပေါင်းချမှတ်နိုင်ရေးချင်းမိုင်မျိုးကတိုင်းရင်းသားကောင်းဆောင်တွေရဲ့အစည်းအဝေးနောက်ဆုံးရသတင်းကိုတော့မဆုမွန်ကပဲစူးစီးတင်ပြထားပါတယ်ရှင်
မေလ25ရက်နေ့ကနေမေလ28ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာ3ရက်တာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေစုဖွဲ့ထားတဲ့ NCCD တိုင်းနိုင်ငံလုံးအပြည့်အခက်ရဲစဲရေးညှိနှိုင်းရေးအဖွဲ့ရဲ့လုပ်ငန်းအစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာ3ရက်တာကျင်းပနေတာဖြစ်ပါတယ် ဒီအစည်းအဝေးမှာတော့ကရင်ပြည်နယ်အတွင်းကရင်မျိုးသားစည်းရုံး KNU ထိန်းချုပ်နယ်မြေလော်ခီလာဌာနချုပ်မှဂျွန်လ2ရက်နေ့ကနေဂျွန်လ6ရက်နေ့အထိကျင်းပမယ်လော်ခီလာတိုင်းရင်းသားထိပ်သီးညီလာခံမှာဆွေးနွေးကြမယ်ငြိမ်းချမ်းရေးဆိုင်ရာမူပေါင်းတွေကိုအဓိကအထားဆွေးနွေးညှိနှိုင်းနေကြပါတယ်လို့ NCCT အဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဗိုလ်မှူးကြီးခွန်ဦးကာက VOA မြန်မာပိုင်းကိုပြောပါတယ
် NCCT ကကိုလောက်ရမယ့်အလုပ်တွေသင်နေတဲ့သဘောပါပဲလောက်ထားပြီးတဲ့အလုပ်တွေကိုပြန်ပြီးတော့ညှိကုန်းချုပ်မယ်တုံးတမယ်ပြီးတော့လာမယ်လော်ခီလာထိပ်ပြီးညီလာခံမှာတင်ပြမယ်တင်ပြပုံတင်ပြတဲ့အနည်းကဟာလာစီရင်ခံတာဘယ်လိုလုပ်မလဲအချက်လက်တွေဘယ်လိုစုမလဲပေါ့အစပြီးချင်းအဲ့ဒါလေးတွေတိုင်ပင်နေကြတာပါပဲတော့ဆက်လာကြောင်းချက်တွေကတော့တိုင်းသားအရေးရပါပဲစိတ်ကတော့ဒီအပြစ်ခရစရေးစာချုပ်ကိစ္စစာချုပ်အကောင့်တွေပေါ်ဖို့အတွက်လိုအပ်တဲ့အချက်လက်တွေနောက်ပြီးတော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲကိုဆက်လက်ပြောင်းသွားဖို့အတွက်လိုအပ်တဲ့ကိစ္စတွေနိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်အောင်ရေးဆွဲတဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းရေးဆွဲရေးလုပ်ငန်းတွေတော်တော်များများကတော့ကျွန်တော်တို့တိုင်းပါရေးရာတွေနဲ့အနာဂတ်ဆက်လက်ပြောင်းလို့တည်ဆောက်ရေးပေါ့ဗျာအဲ့ဒါကတော့ညှိကုန်းချုပ်
လော်ခီလာတိုင်းရင်းသားညီလာခံမတိုင်ခင်ထိုင်းနိုင်ငံချင်းမိုင်မှာဆွေးနွေးနေကြတဲ့ NCCT ရဲ့၃ရက်တာအစည်းအဝေးအပြီး MPC အနေနဲ့အစိုးရဘက်ကငြိမ်းချမ်းရေးသဘောထားတွေကိုတွားရောက်ညှိနှိုင်းဆွေးနွေးကြဖို့ရှိပါတယ်လို့လည်းသိရပါတယ်၃ရက်တာဆွေးနွေးကြတဲ့ NCCT ရဲ့ဆွေးနွေးပွဲအပြီးမှာတော့မတ်လ28ရက်နေ့မှာချင်းမိုင်မျိုးကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအဆင်ပြေချောမွေ့စေရေးကုညီဆောင်ရွက်ပေးနေတဲ့မြန်မာ Peace Center ကမြန်မာငြိမ်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ကိုယ်စားလှယ်တွေတွားရောက်တွေ့ဆုံပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလိုအပ်တာတွေကိုညှိနှိုင်းဆွေးနွေးကြဖို့ရှိပါတယ်လို့ MPC တာဝန်ရှိသူတဦးကပြောပါတယ်
အခုကျွန်တော်တို့ချင်းမိုင်သွားမယ်ဆိုတာသူတို့ချင်းမိုင်မှာ NCCT ဆွေးနွေးရင်းနဲ့အစိုးရဘက်ကသူတို့ကြားချင်တဲ့သိချင်တဲ့ဟာတွေပါရှိလဲဆိုတဲ့ဟာတွမ်းသားထောင်ပေးတယ်ပါအခက်ခဲရှိလဲပေါ့အော်အဲရှိလို့ချင်းကျွန်တော်တို့ကချက်ချင်းအစိုးရဘက်က UPWC နဲ့ UPCC ဘက်ကသဘောထားကိုကျွန်တော်တို့ကချင်းမိုင်ကနေချက်ချင်းတောင်းပေးမယ်တောင်းပေးပြီးတော့အစိုးရဘက်ကဒီလိုသဘောထားရှိပါတယ်ခင်ဗျားတို့ဘက်ကရှော့နိုင်မလားတိုးပေးမလားရှော့ပေးမလားဆိုတဲ့ဟာကိုလုတ်ပေးဖို့ကျွန်တော်တို့ကချင်းမိုင်ကိုတွားဖို့လုပ်တာဖြစ်တယ်ကျွန်တော်တို့ဘက်က UPWC နဲ့ UPCC ဘက်ကသဘောထားမှတ်ချက်တွေကိုချက်ချင်းရယူနိုင်အောင်လို့တွားပြီးတော့ပံ့ပိုးပေးဖို့အတွက်ကျွန်တော်တို့ကတွားမှာဖြစ်တယ
်2015ရွေးကောက်ပွဲကာလမတိုင်ခင်ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအရေးကြီးတဲ့တနင်္ဂနွေလုံးအပြည့်ခတ်ရက်စည်ရေးဆိုင်ရာစာချုပ်အပြီးသက်ချုပ်ဆိုနိုင်ရေးကဒီလော်ခီလာတိုင်းရင်းသားညီလာခံကတိုင်းရင်းသားထိပ်သီးခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်ကအဓိကကျပါတယ်လို့ငြိမ်းချမ်းရေးအကျိုးတော်ဆောင်ကပြောပါတယ်ဆွေးနွေးပွဲတက်ရောက်ကြမဲ့အဖွဲ့တချို့နဲ့မြန်မာစစ်တပ်ကြားလက်နက်ခိုင်စည်ရေးပြည်ပခါတွေရှိနေတဲ့ကြားကပဲကျင်းပသွားမဲ့ကရင်ပြည်နယ်လော်ခီလာတိုင်းရင်းသားညီလာခံကိုပြီးခဲ့တဲ့ပန်ဆန်းညီလာခံတို့ကအင်ရှင်အဖြစ်နဲ့လက်ခံကျင်းပခဲ့တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီကတက်ရောက်မှာမဟုတ်ပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိပ်ပန်းခေါင်းဆောင်အများစုကတော့ပါဝင်တက်ရောက်ဖို့ပြင်ဆင်နေကြပါတယ်။အခုလော်ခီလာမှာကျင်းပမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့ထိပ်သီးညီလာခံမှာတော့တနင်္ဂနွေလုံးအပြည့်ခတ်စာချုပ်အပြီးသက်ချုပ်ဆိုရင်းနဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုဖြစ်မြောက်ရေးအဓိကထားဆွေးနွေးကြမယ်လို့သိရပါတယ်ရှင်။
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step.That will take us nearer to a truly
revolution.
မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုပ်ကိုင်တဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။သတ္တရှင်တွေနားဆင်နေရတော့နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ပဲဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်တာရှင်များရှင်။VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ24 25နဲ့51တို့ကနေည10နာရီထိထုတ်လွှင့်ပေးနေပါရယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသီကောင်းစရာနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရမှာပါခုပထမဆုံးကတော့အမေရိကန်နိုင်ငံရေးအကြောင်းသီကောင်းစရာကိုနားဆင်ရပါမယ်ဒီတစ်ပတ်ရဲ့အစီအစဉ်ကိုတော့ကိုသိန်းထိုက်ဦးကတင်ပြထားပါရယ်ရှင
်ကျော်လာတဲ့နေ့သတင်းကုံဆုံးတော့မယ်အမေရိကန်ပြည်သူတွေရဲ့တယ်လီဖုန်းမှတ်တမ်းတွေအပေါ်မြို့သားလုံခြုံရေးအေဂျင်စီကစောင့်ကြည့်တဲ့အစီအစဉ်ကိုပြင်ဆင်ဖို့ဒါမှမဟုတ်သတင်းထုတ်ဖို့အမေရိကန်လွှတ်တော်အနေနဲ့ပြီးခဲ့တဲ့အပတ်အတွင်းအောင်မြင်မြင်ဆောင်ရွက်နိုင်ခြင်းမရှိပါဘူးဒီအစီအစဉ်ကိုမြို့သားလုံခြုံရေးအေဂျင်စီအနေနဲ့ချော့ချနေပြီဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်လွှတ်တော်တပတ်အားလိုက်ရဖြစ်တာကြောင့်လွှတ်တော်အမတ်ဒီတော်တော်များများဝါရှင်တန်မြို့တော်ကနေကိုယ့်ရဲ့မဲဆန္ဒနေမြေတွေကိုပြန်သွားကြပါတယ်လွှတ်တော်ပြန်စားမယ့်အချိန်မှလည်းဒီအစီအစဉ်ကိုအချိန်မီတည်ပြနိုင်ရေးကြိုးစားမယ့်အနေအထားရေးရမှရှိသေးတဲ့အကြောင်း VOA သတင်းတော် Michael Bowman ကသတင်းပေးပို့ထားပါတယ်။ထက်လွှတ်တော်မှာစင်တင်းကြကမဲပေးတဲ့အချိန်ထောက်ခံမဲ့55မဲသာရပြီးကန့်ကွက်မဲ့54မဲဖြစ်နေခဲ့တဲ့အတွက်မြို့သားလုံခြုံရေးအေဂျင်စီရဲ့အစီအစဉ်တွေကိုတည်တံ့တိုးဖို့ကြိုးစားတဲ့ကြိုးစားမှုအရာမထင်ခဲ့ပါဘူး။ထက်လွှတ်တော်လူများစုခေါင်းဆောင် Republican ထက်လွှတ်တော်အမတ် Mitch McConnell ကတော့မယုံနိုင်လောက်အောင်ပါပဲဆိုပြီးအခုလိုပြောခဲ့ပါတယ
်ဒီချေဟာအကြီးအကျယ်ချိန်ချောက်မှုတွေရင်ဆိုင်နေရတဲ့အချိန်ပြည်ပမှာလည်းဘာတွေဖြစ်နေလဲဆိုတာလည်းကျွန်တော်တို့အားလုံးသိကြပါတယ်ကိုယ့်ပြည်တွင်းမှာဖြစ်နေတဲ့အခြေအနေတွေကိုလည်းကျွန်တော်တို့သိကြပါတယ်မိတ်ဆွေများခင်ဗျာတကယ်ပဲဒီဥတွေကိုတက်တန်းကုံဆုံးသွားစေချင်တာလား
အထက်လွှတ်တော်မှမစ္စမကော်နယ်ရဲ့အမေကိုဟုတ်ပါတယ်တက်တန်းကုံစေချင်ပါတယ်လို့ဖြေတဲ့သူတွေ Republican Party ထဲမှာလည်းရှိနေပါတယ် Republican ထက်လွှတ်တော်မှရန်ပေါ်ကခုလိုပြောသွားခဲ့ပါလေ
Every American is somehow said to be under suspicion because we're collecting the records of every American
တကယ်လို့ American ပြည်သူတိုင်းရဲ့မှတ်တမ်းတွေကိုကျွန်တော်တို့ကသိမ်းမယ်ဆိုရင် American ပြည်သူတိုင်းကိုတန်လျာနဲ့စောင့်ကြည့်နေတယ်လို့ဖြစ်နေပါတယ်နိုင်ငံတွေရဲ့သမိုင်းမှာစိုးရိမ်မှုနဲ့ပေါပေါဆဆနေကြတာတွေကြောင့်အာဏာကိုပို့ပြီးလုပ်ပိုင်ခွင့်ပေးလိုက်ရတဲ့အဖြစ်တွေရှိနေပါတယ်အဲ့ဒီအချိန်တွေတိုင်းလွတ်လပ်ခွင့်နဲ့ public အခွင့်အရေးတွေထိခိုက်ခဲ့ရပါတယ်
သမ္မတဥပမာကတော့ဖုံးမှတ်တမ်းတွေကိုဆိုရဘက်ကတရားရုံးအမိန့်နဲ့တောင်းတာမျိုးမလုပ်ဘူးဆိုရင်တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေအနေနဲ့ဒါကိုဆက်ပြီးသိမ်းထားစေတယ်လို့ပြောပါတယ်ဒီလိုလုပ်ဖို့ဥပဒေချမ်းကိုအောက်လွှတ်တော်မှတည်ပြုခဲ့ပေမဲ့အထက်လွှတ်တော်ကပယ်ချခဲ့တာပါအထက်လွှတ်တော်မှ Jeff Sessions ကတော့ဒါဟာမြို့သားလုံခြုံရေးဆိုင်ရာကိစ္စဖြစ်တယ်ဆိုပြီးအခုလိုပြောပါတယ
် That I would suggest first and foremost
အမေရိကန်ရေထောင်ထဲချီတည်ခဲ့ရတဲ့စက်တင်ဘာ17အကြမ်းဖက်တိုက်ခိုက်မှုမျိုးမဖြစ်အောင်ဟန်တားနိုင်ဖို့အစိုးရဘက်တက်တီအထောက်အထားတွေဖော်ထုတ်နိုင်ဖို့လိုပါတယ်ဒါဟာကြိုးကြောင်းခိုင်လုံတဲ့ကိစ္စပဲလို့ကျွန်တော်အကြံပေးချင်ပါတယ
်ဒါပေမဲ့လည်းပြည်တွင်းမှာပြန်ပြီးတော့ကုပြည်သူတွေကိုထောက်လန်းတဲ့ကိစ္စမျိုးမှာလွှတ်တော်အတွင်းဥပဒေကြောင်းအရရှုပ်ထွေးမှုတွေရှိနေတာကအမေရိကန်လွှတ်တော်အနေနဲ့ပြည်သူတွေနဲ့ကင်းကွာတာကိုပြနေတာဆိုပြီးဒီမိုကရက်ထက်လွှတ်တော်အမတ်ပက်ထရစ်လေးကြီးကတော့ဝေဖန်ပါတယ်အထက်လွှတ်တော်အမတ်တွေကတော့လာမယ့်ဂျွန်လတည်းကနေသတ္တမကုန်ကင်လေးမှာထွတ်တော်အားလိုက်ရက်ကနေတရက်ကြိုပြန်လာပြီးဒီမျိုးသားလုံခြုံရေးအေဂျင်စီရဲ့စောင့်ကြည့်အစီအစဉ်တွေနဲ့ပတ်သက်လို့တမျိုးမျိုးဒီပြုနေအောင်ကြိုးစားအောင်ပဲလို့ပြောပါတယ်။ဒါပေမဲ့လည်းဒီလိုအထက်လွှတ်တော်ကဒီပြုခဲ့ရင်လည်းအောက်လွှတ်တော်ကလိုက်ပြီးတော့ဆောင်ရွက်မယ်မဆောင်ရွက်ဘူးမသေးကြတဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာကပြောဆိုပါတယ်။
The House has acted, signed for the Senate. အ
ောက်လွှတ်တော်အနေနဲ့ရည်ရွယ်ဆောင်ရွက်ခဲ့ပါတယ်။အချိန်ကထက်လွှတ်တော်ကလောရမယ်အချိန်မှာသူတို့ဘက်ကလှုပ်ဆောင်တာကိုကြည့်ပြီးတော့မှပဲကျွန်တော်တို့ဘက်ကဘလို့ဆက်လုပ်မယ်ဆိုတာကိုဆုံးဖြတ်ပါတော့မယ်။
အမေရိကန်ပြည်ထောင်စုမှာ2010ခုနှစ်စက်တင်ဘာ17ရက်ကျန်းဖက်တိုက်ခိုက်မှုကြီးပေါ်ပေါက်ခဲ့ပြီးနောက်ပိုင်းပြဋ္ဌာန်းခဲ့တဲ့မျိုးချစ်ဥပဒေအရအမျိုးသားလုံခြုံရေးအေဂျင်စီအနေနဲ့ပြည်သူတွေရဲ့တယ်လီဖုန်းမှတ်တမ်းတွေကိုစောင့်ကြည့်ခွင့်ရခဲ့တာပါနောက်ထပ်ကျန်းဖက်မှုတွေထပ်မပေါ်ပေါက်ဆိုပြီးအစိုးရကိုလုံပိုင်ခွင့်တွေကြေကြေပြန့်ပြန့်ပေးရခဲ့တဲ့ဒီအစီအစဉ်ပေါ်မှာသဘောထားကွဲလွဲချက်တွေလည်းအကြီးအကျယ်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသီကောင်းစရာကိုနားဆင်ခဲ့ရတာပါရှင်။ VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို Video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တယ်။10မိနစ်စာအင်္ဂလိပ်စာနဲ့မှတ်ကြေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလေ့လာကြည့်ရှုနိုင်ကြပါတယ်ရှင်။ခုဆက်လက်ပြီးထုတ်လုပ်သူကိုရနိုင်တဲ့အတူကိုအောင်လင်ဦးတင်ဆက်ထားတဲ့တရိုက်လေးလိုင်းကိုနားဆင်ကြရအောင်ပ
ါသရရှင်များခင်ဗျာနိုင်ငံတကာမှာဟိုးလေးတစ်ကျော်ဖြစ်နေတဲ့လက်စီပြေဒုက္ခသည်အရေးကိုဖြေရှင်းရမှာနိုင်ငံသားခွင့်ရေးပေးဖို့ကလည်းအရေးပါတဲ့နည်းလမ်းတစ်ခုဖြစ်တယ်ဆိုပြီးမကြသေးခင်တော့မြန်မာပြည်ကိုရောက်သွားတဲ့အမေရိကန်ဒုတိယနိုင်ငံသားဝန်ကြီးကတိုက်တွန်းသွားပါတယ်ပြဿနာရဲ့ဈေးမြေကိုဖြေရှင်းတာမှာနိုင်ငံသားအခွင့်အရေးတွေခံစားဖို့ရဖို့ကဘလောက်တိုင်းထားတိအရေးကြီးတယ်လဲတခြားဒီလိုပဲအလားတူဖြစ်ရှင်းနိုင်မယ့်နည်းလမ်းတွေဘာတွေများရှိသေးတယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဒီဆွေးနွေးပွဲကပြဿနာကြီးတစ်ခုလုံးကိုဖြစ်ရှင်းနိုင်လောက်တဲ့အထိဖြေရသွားမယ်လို့တော့ကျွန်တော်တို့မျှော်လင့်မထားပါဘူးဒါပေမဲ့ပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်တွေအားလုံးကိုကျွန်တော်မေတ္တာရက်ခံနေတာကတော့ရင်းရင်းချင်းချင်းနဲ့ဒီကိစ္စကလည်းဟိုထိတွေ့ခိုက်လဲလို့ငင်းပွားစရာကိစ္စရဲ့ပေါင်းများစွာရှိနေတဲ့အတွက်ရင်းရင်းချင်းချင်းနဲ့ဟိုပြဿနာရဲ့အဖြေကိုထိရောက်ဖြစ်ရှင်းနိုင်အောင်ဝိုင်းဝန်းစဉ်းစားပေးဖို့ပဲကျွန်တော်ရည်ရွယ်ထားပါတယ်ခင်ဗျာ။ Okay ဒီပထမဆုံးအနေနဲ့ကတော့ကျွန်တော်ဒီရတင်ရထိုက်တဲ့သူတွေကိုနိုင်ငံသားဖြစ်ပေးလိုက်ခြင်းအပြင်ပြဿနာတွေပြေလည်စေမှဘယ်တိုင်းတာတိအထောက်အကူဖြစ်လာနိုင်မလဲဆိုတာကိုကျွန်တော်တို့ရည်ရွယ်ရသုံးသပ်ကြည့်ချင်ပါတယ်။ Okay အဲ့တော့ပထမဆုံးအနေနဲ့ကဒီအာရှလူ့ခွင့်ရေးကော်မရှင်ကဥပဒေပညာရှင်ဦးမင်းလွင်ကိုကျွန်တော်မေးချင်ပါတယ်ဆိုတော့ဒီအမေရိကန်ဒုတိယနိုင်ငံကြ ాయి ဝန်ကြီးတိုက်တွန်းသွားသလိုနိုင်ငံသားခွင့်ရေးတွေခံစားဝင်ရခြင်းအပြင်ဒီပြဿနာကြီးကိုဘလောက်တိုင်းတာတိအထောက်အကူဖြစ်နိုင်တယ်လဲဘလောက်တိုင်းတာတိဟိုဖြည့်ရှင်းမှုပြေလည်သွားနိုင်လဲဦးမင်းလွင်အမြင်ဆွေးနွေးပါဦးခင်ဗျ။
ကျွန်တော်တို့ဒီနိုင်ငံသားဖြစ်ခွင့်ရှိတဲ့သူတွေကိုနိုင်ငံသားအဖြစ်စီစီပြီးတော့လက်ခံလိုက်တယ်ဆိုလို့ရှိရင်တော့ဒီပြဿနာကအကုန်လုံးတော့ပြီးသွားတာမဟုတ်ဘူးဗျ။ဘာလို့မပြီးသွားလဲဆိုလို့ရှိရင်ကျွန်တော်တို့မာကဥပဒေပြဋ္ဌာန်းချက်တွေအရလိုက်နာလှုပ်ဆောင်ရမယ်ဆိုလို့ရှိရင်တောက်က48နောက်ပိုင်းမှာနေတဲ့ဝင်လာတဲ့လူတွေအဲ့ဒီအရှိမနေလာခဲ့တဲ့လူတွေစတဲ့မှတ်တမ်းမှတ်ရာတွေကကျွန်တော်တို့ဒီလက်တွေ့ကျင့်သုံးတဲ့အခါမှာအခက်အခဲတော်တော်များများနဲ့ကြုံတွေ့နေရတယ်ဆိုတာကိုကျွန်တော်တို့သိရတယ်။အဲတော့ကျွန်တော်တို့ဒီယခင်လုံးကစာရွက်စာတမ်းနဲ့တင်တဲ့ဥစ္စာကိုကျွန်တော်ခုနှစ်များနေတဲ့တင်တဲ့စနစ်ကိုကျွန်တော်တို့1980ခုနှစ်လောက်မှာပြောင်းနေနောက်ပြီးတော့1988ခုနှစ်မှာကျွန်တော်တို့ဒီအရေးခင်ဖြစ်တဲ့အခါကျတော့ဆောက်ရုံမှာမှတ်တမ်းဌာနကြီးမိပေါင်းတယ်အဲ့တော့အဲ့ဒီဒီမှာဆဲဆာရန်ကြီးကြောက်ဆုံးနေတာကြီးရှိတယ်နောက်တစ်ခါတကောင်စင်းကောက်ယူတဲ့ဥစ္စာကလည်း1980ဝင်းကျင်လောက်ကတခါကောက်တယ်နောက်ပြီးတော့တခါပြီးခဲ့တဲ့နှစ်လောက်ကမှတခါကောက်တယ်ဆိုတော့ကြားထဲမှာတော်တော်များများကဒီအစဉ်တစိုက်နေရာကြတဲ့သူကြီးရဲ့မျိုးရိုးစင်စစ်ဖြစ်တယ်မဖြစ်ဘူးဆိုတာဒီကိုစဉ်းစားဖို့ရန်အတွက်တော့အခက်အခဲရှိနေတဲ့ပြဿနာတွေဖြစ်တယ
်။ဟုတ်ကဲ့။
အဲ့တော့ကျွန်တော်ဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းသာခွင့်ပြုရမယ်ဆိုလို့ရှိရင်တော့ဒီလူတွေကိုစီစစ်နေတာကဒီမဲ့အချိန်မနည်းဘူးကြာမယ်လို့ကျွန်တော်တို့ကတော့မြင်တယ်။အဲ့ဒါကြောင့်လည်းအခုချိန်ဒီပြဿနာမအေးသေးတာလို့ပဲကျွန်တော်တို့တွေးမိပါတယ်။
ဟုတ်ကဲ့ခင်ဗျာဟိုဒါရေပြာသုံးသက်ချက်ပေါ့နောက်တစ်ခုကကျွန်တော်ဒီရခိုင်ပြည်နယ်ဘူးသရမြို့နယ်ကဒီမွတ်စလင်လွတ်တော်မှတ်ဥွှေမောင်းလည်းရှိနေပါတယ်ဥွှေမောင်းအမည်ကိုလည်းကျွန်တော်ရေပြာသုံးသက်ချက်ကိုကြားချင်ပါတယ်ဒီပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းရမှာဟိုနိုင်ငံသားအခွင့်အရေးတွေရရှိရဘလောက်တိုင်းတာတိအရေးကြီးလဲခင်ဗျာ
အဲနိုင်ငံသားအခွင့်အရေးကအမတန်အရေးကြီးပါတယ်အရေးကြီးဆုံးလို့ပဲပြောရပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်အမြဲတမ်းပြောနေတယ်လို့ပဲနော်ဒီလိုလူတွေကထွက်ခွာသွားတာနော်အဲလူတွေကိုဒီလိုကတ်မှထားတာလူတွေရဲ့ခရီးသွားလာမှုကိုကျွန်တော်တို့ကပိတ်ပင်ထားတာဒါတွေအားလုံးကဘယ်လိုပါနဲ့ဆိုင်တယ်လဲဆိုတော့ကျွန်တော်တို့ကဒီနိုင်ငံသားတဦးရဲ့နော်ဒီအခြေခံအခွင့်အရေးနဲ့ဆိုင်ပါတယ်အရင်တစ်ခါကလည်းကျွန်တော်တို့ဒီမစ်ရန်ဟယ်လီလာတို့ကရခိုင်ပြည်နယ်ဝန်ကြီးချုပ်ပြောတာကိုကြားဥပါတယ်နော်သူတို့ရဲ့ခရီးသွားလာမှုကိုပိတ်ပင်ရတာတဲ့ကျွန်တော်တို့ကနိုင်ငံသားမဟုတ်တဲ့အတွက်အာဒီလိုလေအပြည့်နဲ့မိနေပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကအခုဖြစ်ပြနေတဲ့ပြဿနာပေါ့နော်ဒီခရီးသွားလာမှုကိစ္စပိတ်ပင်ထားတဲ့ကိစ္စခရီးသွားလာမှုတော့ကန့်သက်ထားတဲ့အတွက်အဲ့ဒီဟာနဲ့ဆက်နွယ်တဲ့အကျိုးဆက်တွေကဆိုးကျိုးတွေပဲအများကြီးပါနော်ကောင်းကျိုးတော့တော်တော်နေတယ်ဆိုးကျိုးတွေများတယ်ဒါကပြည်သူတွေ point of view ကနေတွေ့တာပေါ့နော် နောက်ဆိုဒီဟာကိုကျွန်တော်တို့ကကင်ပြဖြည့်ရှင်းမယ်ဆိုရင်ကျွန်တော်တို့ကဒီနိုင်ငံသားကိစ္စကိုဖြည့်ရှင်းမှပဲဒါကိုကျွန်တော်ဖြည့်ရှင်းလို့ရမှာပါဆိုတော့ဒီနိုင်ငံသားကိစ္စနဲ့ပတ်သက်ရင်ကျွန်တော်ပြောချင်တာဒါကအမေရိကန်ဆိုရင်တော်တော်လွေပါတယ်ဖြည့်ရှင်းလို့ရှိရင်ဘာလို့ဆိုတော့ကျွန်တော်တို့ဒေသမှာရှိနေတဲ့လူတွေကလေအလူအများဆွဆွေးသလို2000ပြည်ပခတ်တွေမှလည်းလာတာမဟုတ်ဘူးလွတ်လည်ရရပြီးနောက်ပိုင်းရလာတာမဟုတ်ဘူးတော့စင်စက်မပြည့်အခုလက်တလောလာတာလည်းမဟုတ်ဘူးဒီလူတွေကငကိုကလေးအဲ့ဒီမှာရှိနေတာဆိုတော့ကျွန်တော်တို့မြန်မာနိုင်ငံလွတ်လည်ရတာပြ1948ခုနှစ်ဇန်နဝါရီလ4ရက်အဲ့ဒီနောက်ပိုင်းမှာလည်းကျွန်တော်တို့ဥပဒေတွေရှိပါတယ်နော်ကျွန်တော်တို့နာမည်ကြီးဥပဒေတစ်ခုက1948ခုနှစ်နော်ကျွန်တော်တို့နိုင်ငံသားဥပဒေပေါ့အဲ့ဒီနိုင်ငံသားဥပဒေရဲ့ကျွန်တော်ပုံမှန်၄နှစ်မှလည်းကျွန်တော်ကနော်ဘလူးလူတွေကိုနိုင်ငံသားဖြစ်မယ်ဆိုတော့အတိအတိပြောထားပါတယ်ဆိုတော့အများပြောနေတဲ့1982 law ရှိနေတယ်ဒါကြောင့်မလို့48ကနိုင်ငံသားဥပဒေကိုဖျက်သိမ်းလိုက်ပြီဆိုတာဆိုတော့ဒီလိုအလွေတွေကိုဖျက်သိမ်းတာမဟုတ်ပါဘူးအဲ့ဒီ48ခုနှစ်နိုင်ငံသားဥပဒေရဲ့ဒီအခွင့်အရေးတွေကိုလည်းကျွန်တော်တို့ဟို1980နဲ့နော်နိုင်ငံသားဥပဒေအဲပုံမှန်6မှာလည်းကျွန်တော်တို့ကဖြည့်သိမ်းထားပေးပါတယ်ပြပြီးတော့မှနောက်ဆုံးအပိုက်ကြတော့မှ48ခုနှစ်ဥပဒေကိုကျွန်တော်ပြထဲနာပါဥပမာကျွန်တော်တို့ဒီ1980နဲ့နိုင်ငံသားဥပဒေရဲ့ပုံမှ6ကိုကျွန်တော်ဖတ်ပြရရင်ဒီဥပဒေအာဏာတည်သည့်နေ့တွင်နိုင်ငံသားဖြစ်ပြီးသူသည်နိုင်ငံသားဖြစ်သည်ဆိုပြီးတော့အဲ့ဒါပါတယ်တို့ရတွင်ပုံမှ18ပါပြရန်ကျင်းနဲ့ညစ်စုံနဲ့ညပုံမှရရေးချင်ခိုင်းရမိတာတစ်ပိုင်းပေါ့နော်ဆိုတော့နိုင်ငံသားဖြစ်သည့်သူကဘသူ့ကိုပြောရလဲဆိုတော့1948ခုနှစ်ကပုံမှ6နှစ်တက်ကိုပဲဆိုလိုတယ်ဆိုတော့ဒီဟာနဲ့ကျွန်တော်တို့ကြည့်လို့ရှိရင်အားလုံးကိုကျွန်တော်တို့ကနိုင်ငံသားပြည်လို့ရပါတယ်ခုနဆရာမေးလို့ရင်ပြောသလိုတော့ပြောတာလေဒါကောင်းတော့ကောင်းပါလေနော်ကျွန်တော်တို့ကဒီလူကြီးတွေကိုဆက်သေးတဲ့ခါမှာမျိုးရိုးစင်စဲတဲ့စစ်တာတို့နမက်ပုံတင်တဲ့စစ်တာတို့ကျွန်တော်တို့မိဘဘိုးဘွားရဲ့ generation ကိုစစ်တာတို့ကနော်ဒါလာဝကမှာပုံစံတစ်ရှိတယ်အဲ့ဒီပုံစံတစ်ရဲ့မိတူကဟိုတုန်းကဆိုရင်ကျွန်တော်တို့ရန်ကုန်လမ်းလေးစရုံမှာထားပါလေပြီးတော့အခုနောက်ပိုင်းမေကြီးတော့ပေါ့ဆိုတော့အကုန်လုံးမတဲမရရှိပါလေအခုကျွန်တော်တို့ website ကန်ဆောင်ထားတဲ့အဲလူတွေရောသူတို့ကဒီမှတ်ပုံတွေမကန်ပေမဲ့သူတို့ရဲ့အနည်းဆုံးမိဘဘိုးဘွားတွေကအမျိုးသားမှတ်ပုံတွေကန်ဆောင်ခွဲတဲ့လူတွေဒါဆိုရင်ကျွန်တော်ဆိုလိုချင်တာဘာလဲဆိုတော့1990တုန်းက1982 citizenship law လောကိုအကောင့်တွေထော်တဲ့ခါမှာမိမိနဲ့မိမိရဲ့မိဘနှစ်ပါးအမျိုးသားမှတ်ပုံတွေကန်ဆောင်တဲ့လူကိုနိုင်ငံသားစီစဉ်ကပြကိုလေးလေးပေးခဲ့တဲ့ကျွန်တော်နိုင်ငံသားဖြစ်ချင်းအခက်နဲ့နော်အခက်နဲ့ကျွန်တော်နိုင်ငံသားဥပဒေနိုင်ငံသားဖြစ်ချင်းပုံမှန်600ပေးခဲ့တာပါဆိုတော့ကျွန်တော်တနင်္ဂနွေမှာအဲ့လိုပေးပြီးတော့ကျွန်တော်ရခိုင်ဒေသကကျွန်တော်ဆရာမွတ်စလင်အများစုကိုခြံထားခဲ့တာအဲ့ဒီဟာကပြဿနာဆိုတော့ဒီအချိန်မှာဒီဟာကိုအချိန်မဆွေးမနဲ့ယခုမှအချိန်မှာကျွန်တော်တို့ကလေလက်ရှိအမျိုးသားမှတ်ပုံနဲ့ကန်ဆောင်ထားတဲ့လူတွေနော်သူမို့ white card ကန်ဆောင်ထားတော့လေပဲသူတို့ရဲ့မိဘဘိုးဘွား generation အမျိုးသားမှတ်ပုံနဲ့ကန်ဆောင်ထားတဲ့လူတွေကို1990မှာကျွန်တော်တို့ပြတ်သွင်းခဲ့တဲ့ practice အတိုင်းပေါ့နော်အဲ့ဒီအတိုင်းကျွန်တော်နိုင်ငံသားစီစဉ်ကြကြတွေထုတ်ပေးလိုက်မျိုးဆိုရင်ဒီပြဿနာကတော်တော်လေးကိုကျွန်တော်တို့ပြီးနိုင်တဲ့အခြေအနေရှိပါတယ
်ဟုတ်ကဲ့ဟ
ုတ်ဆိုတော့အဲ့ဒါပြီးမှကျွန်တော်တို့ကနောက်တစ်ဆင့်အဲ့လိုလုပ်လိုက်လို့ရှိရင်ဒီနိုင်ငံသားကိစ္စပြေလည်သွားမယ်အဲ့ဒါဆိုရင်ကျွန်တော်တို့ကဒီခရီးသွားလာမှုတွေလည်းပြေပြေမရှိတော့မှမဟုတ်ဘူးနော်လွတ်လွတ်လပ်သွားလာလို့ရမယ်စီးပွားလုပ်လို့ရမယ်နော်အေးအေးချမ်းချမ်းနေလို့ရမယ်အဲ့တော့ဆိုရင်လူတွေရတည်ငြိမ်အေးချမ်းသွားတဲ့အခါကျတော့ကျွန်တော်အခုမလိုလားတဲ့နော်ဒီ both people ကိစ္စလည်းမဖြစ်တော့ဘူးလူမောင်ကိုတမားတွေကလည်းအခွင့်လည်းမရတော့ဘူးဗျကျွန်တော်ဒီလိုပဲတုံ့ပြန်ပါလိ
မ့်ဟုတ်ကဲ့အချိန်မှာကျွန်တော်နောက်ပိုင်းမှာအဲ့ကိစ္စတွေနဲ့လည်းဆွေးနွေးကြည့်မှာလက်အခုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုဒီတော်တာရှင်တယောက်ကလည်းဆွေးနွေးဖို့ဆိုပြီးတော့လေလိုင်းပေါ်မှာရောက်နေပါတယ်ကိုကျော်ဖို့တထောင်ပါခင်ဗျကိုကျော်ဖို့တထောင်ဆွေးနွေးလို့ရပါတယ်ခင်ဗျလို့ကြာဟုတ်ကဲ့အဲကျွန်တော်သူအခုဟိုဆက်သွယ်လို့မရပဲဖြစ်သွားပါတယ်ခင်ဗျာအဲ့တော့ကျွန်တော်တက်တလို့တခြားတောတာရှင်တွေပေးထားတဲ့စာရီလဲတော်တော်များရနေတော့ဒါတွေအခုကျွန်တော်တို့ဟိုဆက်သွယ်ဆွေးနွေးနေကြတဲ့လူတွေပြောတဲ့အကြောင်းအရာတွေနဲ့လဲဟိုတစ်ဆက်တစ်ဆက်လေးဖြစ်နေတော့ကျွန်တော်တို့လည်းလေးဟိုရည်ညွှန်းညင်ပါတယ်ပထမဆုံးတော့မြားတစင်မြန်မာပြည်ဆိုပြီးတော့ကျွန်တော်တို့စီစာဆောင်ပေးပို့ထားပါတယ်မနှမ်းအောင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့အသူရေးထားတာကတော့ကုံတွင်ပြည့်နဲ့လေစီပြည့်ဆိုပြီးနှမျိုးရှိတယ်တဲ့ကုံတွင်ပြည့်တံကိုမြန်မာတွေခံရတာကြာပြီတဲ့မြန်မာစစ်အစိုးရအောက်ခြေဝန်ထမ်းတွေလက်ခံထားတာဟာမြန်မာပြည်သူနဲ့မသက်ဆိုင်ပါဘူးမူလကလေးကတဲ့နေထိုင်သူတွေလည်းရှိတယ်ဆိုတာလက်ခံပါတယ်ဒါပေမဲ့ပူတီတောင်မောင်းတော်ဒေတာတစ်ခုလုံးလုံခြုံသွားအောင်တန်းနဲ့ချီနေတာတော့သူ့အနေနဲ့လက်မခံပါဘူးတဲ့လေစီပြည့်ဆိုတာကုံတွင်ပြည့်နောက်မှဖြစ်လာတာပါဒီတံကိုမြန်မာခံရတာလည်းကြာပါပြီဒါရီအားလုံးဘင်္ဂလားဒေ့ရှ်အစိုးရတွေနိုင်ငံရေးသမားတွေကိုယ်တိုင်သိပါတယ်တဲ့မသိချင်အောင်ဆောင်နေတာလို့သူကပြောထားပါတယ်နောက်ပြီးနောက်ထပ်သူပြောထားတာကတိတာမြင်တာဖြစ်လာတဲ့ပြဿနာကြီးမို့ဘင်္ဂလားဒေ့ရှ်ကတော့တာဝန်ပြန်ပြီးယူရလိမ့်မယ်တဲ့ခုချိန်မှာ UN အပါအဝင်ကမ္ဘာနိုင်ငံကြီးတွေဟာပြဿနာရဲ့ရင်းမြစ်ကိုစီစစ်လေ့လာရေးဖြစ်တယ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတွေနေသာထိုင်တာရှိအောင်ဝိုင်းကူညီပြီးပြဿနာရင်းမြစ်ကိုပြေလည်အောင်လုပ်တင်တယ်လို့လည်းသူကပြောထားပါတယ်နောက်တစ်ခုကတဲ့ခုချိန်မှာမဖြေရှင်းဘင်္ဂလီလေစီပြေကုံတွင်ပြေပြဿနာဟာပိုပြီးကြီးလာဖို့ပဲရှိတယ်ကမ္ဘာလူဦးရေအများဆုံးနိုင်ငံကြီးတွေပတ်ချဝိုင်းနေတဲ့နိုင်ငံတစ်ခုဖို့တဲ့အမြဲပဲတိုက်ထိတ်ရင်မဘွားနဲ့နေထိုင်ရသလိုဖြစ်နေတယ်တဲ့သူကမြန်မာပြည်ကိုရင်ညွှန်းသွားတာပါနောက်ဆုံးအနေနဲ့သူပြောသွားတာကတော့ကိုပိုးပွားတွေရဲ့အသွေးအသားနဲ့တိဆောက်လာတဲ့နိုင်ငံတစ်ခုကိုအချောင်ရလို့သူတွေလက်ထဲတော့မထည့်နိုင်ဘူးလို့သူကရေးထားထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါနောက်တစ်ခုကဒီမှာရှမ်းပြည်တောင်ပိုင်းကိုဦးဆိုပြီးတော့လည်းသူကဆာပို့ထားပါတယ်ဟိုစာရက်ရှိရောကျွန်တော်လည်းနည်းတော့အချင်းချင်းကြီးဖော်ပြခြင်းပါတယ်အခုဖြစ်ရမျိုးမှာနိုင်ငံသားဖြစ်ခွင့်ရဖြစ်ရှင်းသည့်တစ်ခုဆိုတော့လက်ခံသင့်နေမယ်ဒီလူတွေနိုင်ငံတစ်ခုရဲ့နိုင်ငံသားဖြစ်သွားရုံနဲ့နောက်နောက်ကိုဒီလိုမဖြစ်နိုင်တော့ဘူးလားဆိုတာကလည်းစဉ်းစားစရာပါတယ်နိုင်ငံရေးဆင်းနဲ့ခေါင်းဆောင်အသီးသီးရဲ့နိုင်ငံကိုမောင်းနှင်မှုနိုင်ငံစီးပွားရေးချစ်ချုံချမှုလူရည်ပောက်ကွဲမှုရဲ့အရင်းမြစ်ကိုဖြစ်ရှင်းတာကိုလည်းလုံမဲ့ထင်ပါတယ်ဆိုပြီးတော့လည်းသူကရည်ညွှန်းပြောသွားပါတယ်ခင်ဗျာဟိုနောက်တက်တခြားစာရည်လည်းရှိပါသေးတယ်ဒါပေမဲ့အခုလက်ထက်တော့ကျွန်တော်တို့ဒီဟိုဆွေးနွေးပွဲအတွက်ကိုပါဝင်ပြောထားတဲ့လူတွေလေးလိုင်းမှာတချို့ရောက်နေပါတယ်ကိုညင်ကြီးတိုးဘန်ကောက်မြို့ကရောက်နေပါတယ်ကိုညင်ကြီးတိုးအလှည့်ပေးကြပါတယ်ကိုညင်ကြီးတိုးဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမြန်မာနိုင်ငံဖြစ်မှာကျွန်တော်အခုရိုဟင်ဂျာလို့ဆိုရအခုအဲ့ဒီသူတို့တွေကဒီဘလို့ဆိုမှာသူတို့ကိုဘာကကိုရိုဟင်ဂျာဆိုပြီးတော့အဲ့လိုမျိုးလေနဲ့တခြားနိုင်ငံတွေကိုထွက်ထွက်ပြီးတော့အဲ့လိုမျိုးပြောနေတာအခုကြာတော့ဒီဘင်္ဂလားဒေ့ရှ်ကလေသူတို့ကလေရိုဟင်ဂျာဆိုပြီးတော့အဲ့လိုမျိုးလို့နိုင်ငံတကာမှာကျွန်တော်ပြဿနာကြီးအများကြီးဖြစ်တယ်အဲ့လိုမျိုးပြဿနာကိုကျွန်တော်နိုင်ငံတကာနေပြီးတော့ဘလို့ဆိုမှာဒီဘုတ်ပီပေါ်ဆိုပြီးတော့ပြဿနာတွေအထူးဟာအဲ့လိုမျိုးပြဿနာတွေဖြစ်လာတဲ့အခါကြတော့နိုင်ငံတကာအနေနဲ့ဟာကျွန်တော်တို့မြန်မာနိုင်ငံကိုအဲ့လိုမျိုးကဖြစ်တာတော့မကောင်းပါဘူး။ဒါပေမဲ့ဒီဘင်္ဂလီတွေကိုကျွန်တော်တို့သူတို့အဲ့လိုမျိုးသားသူတို့ကနိုင်ငံသားအဲ့လိုမျိုးရမယ်ဆိုပြီးတော့ပြောလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေအတွက်ကတော့တော်တော်လေးရန်လေးစရာပဲ။
ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တင်ပါတယ်အခုဒီနေရာမှာဆွေးနွေးကြတဲ့လူတွေတချို့ကနည်းနည်းဟိုနားလည်မှုနည်းနည်းလေးသူနားထွေးနေတာရှိရလို့ကျွန်တော်ယူဆပါတယ်တခြားကြောင့်မဟုတ်ပါဘူးဟိုဘာလဲဆိုတော့ကျွန်တော်တို့ကအခုပြောနေတာကဟိုဆက်စပ်ဥွှေမောင်းတို့လည်းပြောတာမြန်မာနိုင်ငံထဲမှာရှိနေတဲ့လူတွေကိစ္စကိုအဓိကပြောတာပေါ့နော်တကယ်လို့ဘင်းဟိုဘင်္ဂလားဒေ့ရှ်ကလာတဲ့လူတွေတကယ်နိုင်ငံသားတွေဆိုလို့ရှိရင်လည်းနိုင်ငံသားခွင့်ရေးဟိုပြတဲ့တဲ့လူမဟုတ်ဘူးဆိုလို့ရှိရင်လည်းဟိုပေးစရာမလိုဘူးဆိုတာမျိုးတော့ဥွှေမောင်းတို့လိုဟိုဟိုလူတွေလည်းကျွန်တော်ထင်မှာလက်ခံကြပါလိမ့်မယ်အခုဥွှေမောင်းတို့ဟိုပြောနေကြတဲ့ကိစ္စတွေဆိုတာလည်းမြန်မာနိုင်ငံထဲမှာအစဉ်ဆက်နေလာကြတဲ့လူတွေအခွင့်အရေးနိုင်ငံသားအခွင့်အရေးရသင့်ရနဲ့မရဘူးဆိုတဲ့လူတွေကိုပြောနေတယ်လို့ကျွန်တော်နားလည်ပါတယ်ဥွှေမောင်းနည်းနည်းတော့အဲ့ကိစ္စကိုလည်းရှင်းပါဦးခင်ဗျာတချို့ကဒီဟိုဘင်္ဂလီတွေဝင်လာတဲ့ဘင်္ဂလီရှိနေတဲ့ဒီလူတွေကိုပေးရမလားဆိုတဲ့အမြင်မျိုးတွေလည်းရှိနေတယ်ဆိုတော့ဒီလိုစိုးရင်ချက်တွေပြေပြောက်အောင်ဘယ်လိုလုပ်ကြမလဲဥွှေမောင်း
ဟုတ်ကဲ့ဒီလိုစိုးရိမ်မှုတွေပပျောက်တော့ကျွန်တော်တို့ကလေဟိုခုနဥပဒေအကြောင်းအရနော်ရခိုင်ပြည်တွင်ရဲ့ပကတိအခြေအနေတွေကိုကျွန်တော်တို့ပြည်သူ့မြန်မာနိုင်ငံအတွင်းမှာရှိနော်နိုင်ငံသူနိုင်ငံသားတိုင်းသားအားလုံးကိုကျွန်တော်တို့ကလေဟိုကောင်းကောင်းမပဲနားလည်ပြီးမှသိရှိအောင်ကျွန်တော်ပညာပေးတွေလုပ်ဖို့လိုပါတယ်အဲ့လိုလုပ်တဲ့နေရာမှာအဒီကဒိုင်ကစုံအစိုးရအနေနဲ့အဲဦးစီးဦးဆောင်လုပ်တဲ့ဟာပဲပို့ထောက်ပါတယ်ကျွန်တော်တို့တဖွဲ့ချင်းလူပုဂ္ဂိုလ်တဦးချင်းလုပ်တဲ့ခါကျတော့ထောက်မှုအားနေတဲ့နာတဘောလေးရှိပါတယ်အဲ့တော့ခုနကကျွန်တော်တို့ဒီတော့မမမြတ်တစင်းနဲ့အဲကိုရင်ရီတိုးတို့ဆွေးနေတဲ့ဟာနဲ့ပတ်သက်ပြီးတော့အဲတို့အချို့နားလည်မှုလွေးနေတယ်အချို့မသိတာလည်းအဲပါကောင်းပါမယ်ကျွန်တော်တော့အားလုံးသိတယ်လို့မဟုတ်ပါဘူးတို့တော်လည်းပဲရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့1988ခုနှစ်တည်းကစနစ်တကျလေ့လာနေတဲ့ကျွန်တော်တော့ဒီရခိုင်ပြည်နယ်ရဲ့ဒီ analyst ရောက်ဆိုရင်လည်းပြောလို့ရပါတယ်။တော့ကျွန်တော်တော်တော်များများကိုလေ့လာထားပါတယ်။ဆိုတော့အဲ့ဒီအကြောင်းအရာကိုမသိပေနဲ့ကျွန်တော်တို့ကဒီ propaganda အဲလုံးတဲ့စကားတစ်ခုအပေါ်မှာသာကျွန်တော်တို့လူရဆွေးပြီးမှပြောမယ်ဆိုရင်အခုကျွန်တော်တို့နိုင်ငံသွားနေတဲ့เนาะကျွန်တော်တို့ဒီစစ်ကဲပြုတ်တဲ့ဒီမိုကရေစီကိုသွားနေတာကိုရောက်ဖို့ခက်ခဲပါလိမ့်မယ်เนาะကျွန်တော်နိုင်ငံတိဆောက်ရေးကိစ္စကိုအာယုစိုက်ပြီးလုပ်ရတဲ့ခါမှာဒီလိုဘာမဟုတ်တဲ့เนาะလူမျိုးရင်းเนาะဘာသာရေးပြေးထုတ်လုံးဆောင်မှုတွေကကျွန်တော်တို့ပြတ်နေနေမယ်ဆိုရင်ဒါကျွန်တော်တို့နိုင်ငံအတွက်လည်းဟိုအန္တရာယ်ရှိပါတယ်ဘာလို့ဆိုတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်တွေနဲ့ရှင်းကြောင်းရင်ကျွန်တော်တို့အခြားဒေသမှာရှင်းရဟန်တော့မတူပါဘူး။အဲဆိုတော့အခြားဒေသမှာကြတော့သူတို့ကိုလိုနီခက်ကနိုင်ငံသားအနေနဲ့ခေါ်လာဝန်ခေါ်လာလိမ့်မယ်။ဒါပေမဲ့လူအများစုထင်တာကတော့ရခိုင်ပြည်နယ်မှာလည်းအဲ့ဒါမျိုးအများကြီးခေါ်လာတယ်လို့ထင်တယ်။တကယ်တမိုင်းလစ်လာတဲ့ကြီးတဲ့လူတွေကပြပါတယ်။အဲ့လိုခေါ်လာတာမဟုတ်ဘူး။ဒီလူတွေကအစကတည်းကနော်နေစစ်တဘောဝရနော်။ဒါကျွန်တော်တို့ဗုဒ္ဓနေချပေါ့ကြနော်။ဗုဒ္ဓနေချကျွန်တော်တို့ဒီ geographical situation ရဒီလူတွေကအစကတည်းကဒီပါရှိနေကြတာနော်ဟိုသူရဲ့သွားလို့ရှိရင်ဒီကနေနာပဲသွားလာနေကြတာဟိုအဝေးကြီးကလာတာလည်းမဟုတ်ဘူးဒီနားမှာပဲနေကြတဲ့လူတွေဆိုတော့ဒီလူတွေကနော်ကျွန်တော်တို့2012ခုနှစ်မှာကျွန်တော်တို့ဒီရေးခဲဖြစ်တော့အဲ့ဒီမှာကျွန်တော်တို့ကြီးကြီးမားမားကြနိုင်ငံအတွက် NDA ရှိတဲ့စကလုံးတစ်လုံးကိုထုတ်သုံးရကြပါလေအဲ့ဒါပါလေဆိုတော့ဘင်္ဂလားဒေ့ရှ်ကနေခိုးဝင်လာနေတယ်မတရားခိုးဝင်လာတယ်အခုလည်းလာနေတယ်ချောင်းတဲ့မှာပြောကြောက်ဖြစ်မျိုးကနေဒုက္ခရောက်လို့စစ်တွေပောက်တော့ကိုလာနေတဲ့လေတွေတွေ့ရင်လဲလာပြန်ပြီးဘန်ဂလားဒေ့ရှ်ကလာပြန်ပြီးခိုးဝင်လာပြီအဒီလူပြောဆိုမှုတွေပေါ်ပါကနေတွေတစ်ဆက်တည်းမှာပဲကျွန်တော်တို့ local print media တွေကလည်းနော်ကျွန်တော်တို့ media လွတ်လပ်ခါသားဆိုတော့တည်င်းရရင်ပြီးတော့တည်င်းဆောင်ပါတွေရေးလို့ရရင်ရောင်းရရင်ပြီးလို့ဆိုတော့အနေထားနဲ့အချို့လူကလည်းစိတ်လိုက်မှပါရေးရင်းနဲ့ဒီ propaganda ဖြစ်သွားတာအမှန်တကယ်ဆိုရင်ကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်ညမှာကလည်းเนาะကျွန်တော်နိုင်ငံတော်ဆိုတာပြောသလိုအမတန်ချစ်ခင်ရင်းနေတဲ့เนาะကျွန်တော်အိန္ဒိယချင်းတွေပါနောက်ဟိုတူလောက27နှစ်ကလာတဲ့ဒီဘင်္ဂလားလူမျိုးဖြစ်တဲ့ခါကျတော့ကျွန်တော်နိုင်ငံဖြစ်ရှင်းတာနှစ်ရက်မကြာပါဘူးဟုတ
်ကဲ
့เนาะအများနဲ့ပြေလျောင်းဆွေးနွေးကြပါလေအခုကျွန်တော်တို့ဒီလူတွေနဲ့ပတ်သက်ပြီးတော့အကြောင်းမျိုးမျိုးနဲ့1988မှာလဲနောက်ဟိုဘက်နိုင်ငံကိုဒုက္ခတွေနဲ့တွားဖို့တယ်90လေးမှာလဲတွားဖို့တယ်အဲ့ဒီတော့လည်းကျွန်တော်တို့မြန်မာနိုင်ငံအစိုးရနဲ့ဘာပဲအစိုးရနိုင်ငံပေါင်းပြီးတော့လူတွေကိုပြန်ပြီးတော့ repetition လုပ်ပြီးမှကိုယ်နေရာမှာကိုယ်နိုင်ငံမှာပြန်နေရာချတာပြရပဲဒါတစ်ချက်နောက်တစ်ချက်ကကျွန်တော်တို့1990လေးကနေစပြီးမှ2023တိအဲ့ဒီမှာ NASA ဆိုတဲ့ဒီ Border Immigration Headquarters တခုကိုမောင်နှုံးညွန့်နဲ့ကြီးကန်းပြန်မှာထားပြီးတော့သူတို့ကိုနေစက်ကိုစောင့်ဟိုစောင့်ဖို့တဲ့တာဝန်ချပေးတယ်ဗျအဲ့တော့နှစ်ခလအတွင်းမှာလည်းတရားမဝင်လာတဲ့အတွက်တရားဆွဲဆိုတာတို့နောက်သူတို့ကိုထောင်ထဲပေးတာတို့ဒါမျိုးတွေမရှိဘူးဒါမျိုးတွေကကျွန်တော်မှတ်တမ်းမရမရှိဘူးအဲ့ဒီမှာအကုန်လုံးကဟိုတမိုင်းဆင်ဆက်နေတဲ့လူတွေပဲဒါပေမဲ့ပြဿနာကဘာဖြစ်သွားလဲဆိုတော့2012ဂျွန်လအရေးခင်ကာလနဲ့အဲ့ဒီနောက်ပိုင်းတည်းမှာဒီစကလုံးကတွင်တွင်ကြီးကြီးတုံးလာပြီးတော့အဲ့ဒီစကလုံးကပဲကျွန်တော်မြန်မာနိုင်ငံရဲ့တည်ငြိမ်အေးချမ်းမှုကိုထိခိုက်နေတယ
်ဒီ
ဟာကိုကျွန်တော်တို့ကနားလည်ပြီးတော့နော်အမေရခိုင်ပြည်နယ်ရဲ့အခြေအနေရခိုင်ပြည်မှာရှိနေတဲ့မွတ်စလင်တွေရဲ့အခြေအနေကိုပဂရိအခြေအနေကိုကောင်းစွာနားလည်သွားလို့ရှိရင်ကျွန်တော်ဒီကိစ္စတွေအားလုံးပြေလည်ပြီးတော့နော်ကျွန်တော်ရခိုင်ပြည်နယ်ရောမြန်မာနိုင်ငံကြီးပါအေဂျင့်တာရပြီးတော့ဖွင့်ပြသွားမှာပါလို့ကျွန်တော်ဒီလိုပဲသုံးသပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီအစီအစဉ်မပြီးခင်မှာဟိုကျွန်တော်ဟိုတောထက်ရှင်နေပေးထားတဲ့စာတချို့နည်းနည်းလေးအချိန်ရလို့ဖော်ပြချင်ပါတယ်ဟိုတယောက်ကတော့မောင်ညွတ်ချီထိုင်းနိုင်ငံဆိုတော့ပို့ထားတယ်။သူကတော့ပြောတာဒီနိုင်ငံသားဖြစ်တာတွေပြည်လေရောက်ခီးသွားတွေရောက်ချမှာဖြစ်ပေမဲ့ဒီနိုင်ငံသားအခွင့်အရေးပေးတဲ့ကိစ္စကတော့ဟိုတက်ပြီးရောက်သွားနိုင်တဲ့ဒီပြဿနာကိုဖြေရှင်းနိုင်တဲ့နေရာတိတ်ဖြစ်နိုင်ဦးပေါ့နော်။နောက်တစ်ခါသူကပြောထားတာတော့တခြားတိုင်းရင်းသားတွေလည်းကိုယ့်ဒီသားတွေမှာလောက်ကန်ရှားပါတာရေကြီးရမျက်နှာရှာတဲ့သဘာဝရှိရဆိုတော့သူလက်ခံတာကိုလည်းသူကပြောထားပါတယ်။နောက်ဘင်္ဂလီများတဲ့အားတဲ့နိုင်ငံသားဖြစ်လာအောင်ရှာထားနိုင်အောင်1982ခုနှစ်နိုင်ငံသားစီစီချင်းခံမှာဆိုပြီးမြန်မာဆွေကအချင်းချင်းတောင်းဆိုရင်လည်းနိုင်ငံတကာအားကိုးနဲ့အားခံနေရဲအစ်စစ်စေးမခံဘူးဆိုပြီးသူကပြောပါတယ်။ဒါကြောင့်လဲနိုင်ငံသားဖြစ်တတ်တဲ့သူတွေနိုင်ငံသားပေးဖို့ရခိုင်ပြည်သူလူထုပါဝင်ပြည်သူအားလုံးကသဘောတူပါတယ်။ဒါကြောင့်အမေရိကန်ဆွေရပါဝင်ကုလနိုင်ငံတကာနဲ့ရခိုင်ပြည်နယ်ကဘင်္ဂလီကိုနိုင်ငံသားဖြစ်နေဟိုစစ်စေးခံဖို့ဆိုတာသူအနေနဲ့တိုက်တွန်းချင်ပါတယ်ဆိုပြီးသူကသူ့အမြင်ကိုရေးထားပါတယ်။ဆိုတော့ကျွန်တော်ထင်တဲ့ဒီဟိုရခိုင်နေချားမှာလည်းပဲဒီလိုမျိုးပေါ်လေဟိုဘင်္ဂလီဆိုတဲ့စိုးရင်ချက်တွေရှိနေတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆက်ဆော့ဥွှေမောင်ကတော့ဒီစိုးရင်မှုတွေပြပြဖို့ဆိုပြီးသူ့အမြင်ကိုပြောသွားတယ်ကျွန်တော်ကဒီကိုမင်းလွင်ရဲ့အမြင်ကိုလည်းကျွန်တော်ကြားချင်ပါတယ်ဥပဒေရှုတော့ကနေဒီလိုစိုးရင်ချက်တွေကိုကျွန်တော်တို့အကောက်အွယ်ပေးနိုင်မယ်နည်းလမ်းတွေဘာတွေများရှိမလဲဥမင်းလွင်ဟု
တ်ကဲ့ပါကျွန်တော်တို့ဒီဥပဒေပိုင်းရလုံနိုင်တဲ့ကိစ္စတွေကတော့
အစောအပြောသလိုပေါ့နော်ဟိုဥရှင်မောင်ပြောသလိုပဲကျွန်တော်ပညာပေးမှုအပိုင်းမှာအားနေနေတဲ့ဥစ္စာတွေတော်တော်များများရှိတယ်နောက်ပြီးတော့တခါအစိုးရဝန်ကြီးဌာနတွေကနေပြီးတော့ပူပေါင်းဆောင်ရွက်ဖို့အားနေနေတာတွေကျွန်တော်တော်တော်များများတွေ့ရတယ်နောက်ပြီးတော့ဒီနိုင်ငံသားအဖြစ်စီစစ်လက်ခံမှုအတွက်လျှောက်လာတင်သွင်းတဲ့အခါမှာလည်းအစိုးရဥပဒေတက်ကြွနားလည်သူတွေရှင်းနေရှင်းရတဲ့စားတဲ့ဥပဒေကိုကျွမ်းကျင်နှမ်းဆက်တဲ့သူတွေကနေပြီးတော့ဒီလိုမျိုးဝန်ကြီးဌာနတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့လုပ်ဖို့လိုတယ်ဆိုတာတွေကိုကျွန်တော်အနေနဲ့မြင်တယ်ဥပမာအချင်းပြောရရင်ပေါ့ဗျာကျွန်တော်တို့တောင်ကန်းစုကြည်တော်မှပြီးခဲ့တဲ့လကမှနိုင်ငံတော်စီစီကပြရရတဲ့ဥပဒေဟိုကတာရကတွေလည်းရှိတာပေါ့ဗျာအဲ့တော့စီစီရေးမှာကျွန်တော်တို့ကြားကြားနေတဲ့ကိစ္စရပ်တွေကအစိုးရပြောတဲ့လက်စားမှုတွေရှိတယ်အထက်ကပြားပေးမှုတွေရှိတယ်နိုင်ငံရေးရဝင်ရောက်တွေးထုတ်လုံဆောင်မှုတွေရှိနေတယ်ဒါတွေကိုကျွန်တော်တို့အထိုင်းလျှောက်နေတော့အောင်လုပ်နိုင်မယ်ဘ ਹੁ ရဲ့ထိန်းချုပ်မှုကိုကျွန်တော်တို့ပြင်ဆင်ပြီးတော့ဝန်ကြီးဌာနတွေလိုက်လုံပိုင်ခွင့်တွေကိုတိုးပေးမယ်ဆိုလို့ရှိရင်တော့ဒီကိစ္စကငြင်းငြင်းထက်ထက်နဲ့ဆောင်ရွက်နိုင်မယ်လို့ကျွန်တော်ထင်တယ်ဒါပြဿနာအားလုံးကိုပြီးသွားနိုင်တဲ့အဆင့်ကြီးကျွန်တော်တို့ပြောတာမဟုတ်ပါဘူးငြင်းငြင်းဆန်းဆန်းprocess တွေကိုဆက်လက်ပြီးလုံဆောင်သွားနိုင်မယ့်အခြေအနေဖြစ်အောင်ကျွန်တော်အနေနဲ့အကြံပြုတင်ပြတာပဲဖြစ်ပါတယ်
။ဟုတ်ကဲ့။နောက်တစ်ခုကဒီနိုင်ငံသားဖြစ်ခွင့်အပြင်ပေါ့နော်ဒီရေရှည်အတွက်ဟိုတခြားဖြစ်ရှင်းမှုဆိုရင်တန်းတူခွင့်ရေးကိစ္စတွေလိုရမလား။နောက်ဒေတာဖွံ့ဖြိုးရေးလားတခြားစဉ်းစားသင့်တဲ့အချက်တွေရောဘာတွေရှိနိုင်နေလဲ။ဦးမင်းလည်းဟိုတစ်မိနစ်လောက်တော့ချိန်ရပါသေးတယ်။အချင်းချင်းဟု
တ်ကဲ့။ကျွန်တော်အဲ့ဒီ1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေကိုကျွန်တော်ပြန်ဖတ်ကြည့်တဲ့အခါမှာအစိုးရပြောသလိုပေါ့နော်။အနိုင်ငံသားပဲဖြစ်စေနိုင်ငံခြားသားပဲဖြစ်စေအမြဲတမ်းဆင်ဆက်မပြသုံးနေနေတိုင်းလာရတူဖြစ်ရမယ်အဲ့တော့တဆင့်လိုက်တဆင့်လိုက်သွားတဲ့အခါမှာဥပမာနိုင်ငံခြားသားအနေနဲ့နိုင်ငံသားဖြစ်လျှောက်တယ်ဆိုလို့ရှိရင်သုံးနေဆင်ဆက်မပြနေရမယ်နေပြီးလို့ရှိရင်ဘယ်နှနှစ်ထပ်ဆောင်ရင်နိုင်ငံသားဖြစ်လျှောက်ထားခွင့်ရှိတာလဲဆိုတဲ့ကိစ္စရပ်တွေမှာကျွန်တော်တို့ပြက်လက်နေတာကိုကျွန်တော်တွေ့ရတယ်အဲ့တော့ဒီကျွန်တော်ဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေနဲ့မဟုတ်ပဲနဲ့ဥပဒေကိုပြင်ဆင်တင်တာတွေပြင်ဆင်ဖို့လိုတယ်။ဖြည့်ဆွက်တင်တာတွေဖြည့်ဆွက်ဖို့လိုတယ်။နောက်ပြီးတော့ဒါတွေကိုအများပြည်သူတွေသိအောင်ပညာပေးဖို့လိုတယ်
။ဟုတ်ကဲ့
။ဒီဥစ္စာတွေကကျွန်တော် NGO တွေရဲ့အစိုးရရဲ့နောက်ပြီးတော့ဒီကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းတွေအားလုံးပူးပေါင်းလုပ်ကိုင်ဆောင်ရွက်မှသာအောင်မြင်နိုင်မယ့်ကိစ္စရပ်တစ်ခုဖြစ်တယ်လို့ပဲကျွန်တော်ကတော့အကြံပြုချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်။အာရှလူ့ခွင့်ရေးကော်မရှင်ကဥပဒေပညာရှင်ဦးမင်းလွင်ပြီးဟိုလွတ်တော်ကိုယ်စားဦးရွှေမောင်တခြားပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ဒီကိုရနိုင်တဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရည်လေးလိုင်းကိုကြားခဲ့ရတာပါရှင် PO A ကနေခုထုတ်လွှင့်ပေးခဲ့တဲ့တနအိစာစီစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းတူမီတာ30နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါခုတော့ကြာနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါအောင်ရှင
်တနင်္ဂနွေနေ့ကယ်လီယမ်မလေးရှားနယ်စပ်မှာလူကုန်ကူးသူတွေဆွန့်ပစ်ခဲ့တဲ့တောအုပ်စခန်းတစ်ခုထဲဆွေးနွေးနေပြီဖြစ်တဲ့လူသေအလောင်းတရာကျော်ကိုမလေးရှားအာဏာပိုင်တွေကတနင်္လာနေ့တုန်းကရှာတွေ့ခဲ့ပြီးတဲ့နောက်ဒုဖော်မှုတွေဆောက်လုပ်ခဲ့တယ်လို့မလေးရှားရဲရရှိတွေကပြောပါရယ်ဒီတိဆုံးခဲ့တဲ့သူတွေဘယ်လိုယောဂနဲ့ဘာကြောင့်တည်ခဲ့ရလဲဆိုတာတွေကိုမသိရသလိုယောဂဗေဒပညာရှင်တွေနဲ့အလောင်းတွေကိုစစ်ဆေးသွားမယ့်အကြောင်းလဲမလေးရှားအာဏာပိုင်တွေကပြောပါရယ်ရှင်တခါရှေ့တောင်အာရှပင်လယ်ပြင်မှာလူမကိုကူးသူတွေဆွန့်ပစ်တာကိုခံကြရတဲ့ရွှေပြောင်းဝင်ရောက်သူတွေကိုရှာဖွေဖို့အမေရိကန်ပြည်သူ့ကကင်းထောက်လေးရင်တွေနဲ့စတင်ကူညီပေးနေပါပြီပင်လယ်ပြင်မှာကင်းထောက်လမ်းနဲ့အစီအစဉ်တွေကိုမလေးရှားနောက်ဖက်ကမ်းလွန်ဒေသမှာတနင်္ဂနွေနေ့ကစခဲ့တာလို့လဲဒီထိုင်းနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံက VOA ကိုပြောဆိုခဲ့တာပါခင်ထောက်လေးရင်ပြတ်တမ်းမှုနဲ့ပတ်သက်လို့အသေးစိတ်ကိုတန်ယုံကမပြောပေမဲ့ဒေသရင်းအစိုးရတွေနဲ့ညှိနှိုင်းပြီးဆောင်ရွက်ခဲ့တာလို့ဆိုပါရရှင်အီရတ်နိုင်ငံမြောက်ပိုင်းအန်ဘာပြည်နယ်ကို IS Islamic စစ်သွေးကြောတွေလက်ထက်ကနေပြန်လည်တည်ယူနိုင်ဖို့စစ်စင်ရေးတရဆင်နွှဲနေတဲ့အကြောင်းအီရတ်ဆွေးရကပြောပါရယ်အန်ဘာပြည်နယ်မြို့တော်ရောမာဒီကို Islam စစ်သွေးကြောတွေကတိမ့်ပိုက်ခဲ့ပြီးတော့တရင်နှစ်ပတ်နီးပါးအကြာမှာဆွေးရရုပ်သံဌာနကနေပြီးတော့အခုလိုမျိုးကြေညာသွားတာပါရှင်အိန္ဒိယနိုင်ငံမှာတော့အပူလိုက်ဖြတ်တန်းရာကလူပေါင်း900ကျော်တိဆုံခဲ့ရပြီဖြစ်တယ်လို့ရှေ့လာမဲ့ရက်ပိုင်းတွေအတွင်းမှာလည်းအပူချိန်များလာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းနေကြတာကြောင့်အခြေအနေဟာပိုပြီးတော့ဆိုးလာနေပါတယ်။တိဆုံသူအများစုကတော့နိုင်ငံတောင်ပိုင်းကအန္ဒရာပရာဒေ့ရှ်နဲ့တီလင်္ဂနာပြည်နယ်တွေမှာဖြစ်ပြီးတော့အိန္ဒိယမိုးလေဝသဌာနကတော့အနည်းဆုံးဒီလကုန်အထိအပူချိန်ဟာ40ဒီဂရီဆယ်စီယက်ကျော်နိုင်တယ်လို့ခန့်မှန်းပါတယ်ရှင်။
တရင်ချင်းချုပ်ကိုမခင်ဖြူတွေကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလမီတာ190ရို့ကနေဖမ်းယူနားဆင်နိုင်ရပါတယ်ရှင်တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လမ်းပါစေ VOA ကိုအားပေးနာဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.